Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်နိုဝင်ဘာလ18ရက်တနင်္လာနေ့ VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ line 2925 32 ပထမနိုင်ဝတ်မှာ line meter 190ကနေလည်းနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
ကျမကတော့ဆူမြတ်မမဟောင်ကောင်မှာဆန္ဒပြចောင်းသားတွေခြေကုပ်ယူထားတဲ့ Polytechnic တက္ကသိုလ်ចောင်းဝင်းပတ်လည်ကိုလုံခြုံရေးတပ်ဖွဲ့တွေဆက်ပြီးတော့ဝိုင်းထားပါတယ်။ American သမ္မတ Donald Trump ကိုတရားစွဲသင့်မသင့်စုံစမ်းနေတဲ့အောက်လွှတ်တော်ကော်မတီတွေမှာဒီသတင်းပတ်ထဲသက်သေ၈ယောက်ထံမှနေစစ်ဆေးဖို့ရှိပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုသားညိုဦးနဲ့ကြေညာပေးပါမယ်။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ NLD ပါတီလွှတ်တော်ကိုယ်စားလှယ်ဦးဝေတင်ကိုလွှတ်ပေးရေးလွှတ်တော်မှာအရေးကြီးအဆိုတင်သွင်းတဲ့ဆွေးနွေးတဲ့အချိန်မှာစစ်ဘေးရှောင်ပြည်သူတွေကိုကူညီဆောင်ရှောက်မှုအားနည်းတဲ့အကြောင်းနှိုင်းယှဉ်ဝေဖန်တာတွေရှိနေပါတယ်
။တပ်ဖွဲ့ကြောင်းမှပြစ်မဲ့ပြည်သူတွေတည်ကျပျက်စီးမှုပေါ်တိတ်ဆိတ်နေခြင်းဟာတရားမျှတမှုမရှိသလိုလွှတ်တော်ကိုယ်စားလှယ်များရဲ့ကိုယ်စားပြစ်မှုကိုယခုချိန်မှာပြည်သူတွေက
ရခိုင်အမျိုးသားပါတီကိုယ်စားလှယ်ဒေါက်ထုမေရဲ့အတန်းနဲ့တူနားဆင်ကြရမှာပါတခါရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့မှာအစိုးရတပ်နဲ့တအောင်းပလောင်လက်နက်ကင်ဖွဲ့လို့ကြတိုက်ပွဲတွေကြောင့်စစ်ဘေးရှောင်တွေကိုပတ်ဝန်းကျင်ရွာတွေကအကူအညီပေးနေရတဲ့အခြေအနေချင်းပြည်နယ်တွန်းဆန်မြို့နယ်ကမူလာရန်ပြဆီယာမတူကိုကတဲ့လူမျိုးတူကတနက်နဲ့ပြစ်လို့တေဆုံးသွားတာနဲ့တူတညင်မြို့နယ်ကသဘာဝတရားရိတ်သားစရာတော်ရဲ့ကိုပိုင်ငွေနဲ့ဝယ်ထားတဲ့ plastic အမိုက်တန်ချိန်တစ်နေ့ကိုတန်ချိန်20ချေဖြတ်ပေးနိုင်တဲ့အမိုက်ချေဖြတ်အကြောင်းတွေကိုနားဆင်ကြရပါမယ်အခုရင်ဆုံးတော့တင်းလာနေညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညုံဦးတို့ပြောပြပါမယ်ရှင
်ဟောင်ကောင်မှာဆန္ဒပြကျောင်းသားတွေရှိနေတဲ့ Polytechnic တက္ကသိုလ်ကျောင်းဝင်းပတ်လည်ကိုဒုတိယနေ့အဖြစ်လုံခြုံရေးတပ်ဖွဲ့တွေဆက်ပြီးဝိုင်းထားပါတယ်တက္ကသိုလ်ဝင်ထဲမှာပိတ်မိနေတဲ့ယာနဲ့ချီတဲ့ဆန္ဒပြသူတွေနဲ့ပူးပေါင်းဖို့အတွက်ဆန္ဒပြလူအုပ်ကြီးကလုံခြုံရေးအသားစီးတွေကိုညပိုင်းကကြော်ဖြတ်ဖို့ကြိုးစားခဲ့ကြပါတယ်။ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ယိုပုံးတွေနဲ့ပစ်ပေါက်လူစုခွဲခဲ့ပါတယ်။ဒီကနေ့အစောပိုင်းတော့အထီးကရုံးနှိမ်နင်းရေးရဲတွေဝိုင်းထားတဲ့ကြားကဆန္ဒပြကျောင်းသားတို့ကျောင်းထဲကနေထွက်ပြေးဖို့ကြိုးစားခဲ့ပါတယ်။ထွက်ပြေးတဲ့ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ယိုပုံးတွေနဲ့ပစ်ပေါက်ခဲ့တယ်လို့နောက်ကလိုက်ပြီးတော့ဖမ်းဆီးခဲ့ပါတယ်။Polytechnic တက္ကသိုလ်ပြဝန်ထဲမှာပိတ်မိနေတဲ့ကျောင်းသားယာနဲ့ချီငိမ့်ငိမ့်ချမ်းချမ်းထွက်ခွာသွားနိုင်ဖို့ရဲတပ်ဖွဲ့နဲ့ဆွေးနွေးခဲ့ပြီးတဲ့နောက်ဆန္ဒပြသူတွေဘက်ကစပီးအင်အားသုံးတဲ့လုပ်ရက်တွေမလုပ်ဘူးဆိုရင်ရဲတပ်ဖွဲ့ဘက်ကလည်းအင်အားမသုံးဘူးဆိုတဲ့အာမခံချက်ရခဲ့ကြောင်း Polytechnic တက္ကသိုလ်ကျောင်းအုပ်ကြီးတန်ဂျင်ကွမ်းကပြောကြားပါတယ်ကျောင်းဝင်းထဲကနေငိမ့်ငိမ့်ချမ်းချမ်းထွက်ခွာခွင့်ကိုလည်းရရှိခဲ့တယ်လို့ကျောင်းအုပ်ကြီးကပြောပေမဲ့ဘယ်တော့စပီးကျောင်းသားတွေထွက်သွားနိုင်မလဲဆိုတာမရှင်းသေးပါဘူး။ဒီနေ့ကနေညတော့ကလည်း Polytechnic တက္ကသိုလ်ဝင်းထဲဝင်ဖို့ကြိုးစားတဲ့ရဲတွေနဲ့ဆန္ဒပြသူတွေပဋိပက္ခဖြစ်ခဲ့ပါတယ်။ကျောင်းထဲကိုရဲတွေဝင်မလာနိုင်အောင်ဝင်ပေါက်နားကိုဆန္ဒပြသူတွေကမီးရှို့ခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲကတက္ကသိုလ်ကျောင်းဝင်းတချို့ထဲမှာဆန္ဒပြကျောင်းသားတွေနေရာယူပြီးရဲတွေဝင်မလာနိုင်အောင်လို့အတားအဆီးတွေလုပ်ခဲ့ကြတယ်လို့မိလောင်ပုံးတွေလေးခွာအကြီးစားတွေကြောက်ခဲတွေနဲ့အစင်းသင့်လှုပ်ထားခဲ့ကြပါတယ်။ကျောင်းဝင်းထဲကနေဆက်ပြီးခုခံနေမယ်ဆိုရင်ခြေအစစ်တွေနဲ့ပြစ်မယ်လို့ရဲကအကြိမ်ကြိမ်သတိပေးထားပါတယ်။တစ်ချိန်တည်းမှာပဲမျက်နှာဖုံးတွေဖုံးကွယ်ဆန္ဒပြတာတားမြစ်တဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးရဲ့အမိန့်ဟာဖွဲ့စည်းပုံဥပဒေနဲ့မညီဘူးလို့ဟောင်ကောင်တရားရုံးချုပ်ကဒီကနေ့ဆုံးဖြတ်ပါတယ်။အောက်တိုဘာလတုန်းကထုတ်ပြန်ခဲ့တဲ့အမိန့်ဟာအခြေခံအခွင့်အရေးတွေကိုချိုးဖောက်တာဖြစ်လို့ဖွဲ့စည်းပုံနဲ့မညီဘူးလို့ဆုံးဖြတ်ခဲ့ပါတယ်
။သမ္မတထရန့်အနေနဲ့လာမယ့်ယူကော့ပွဲသူ့ရဲ့ပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုတိယသမ္မတဟောင်ဂျိုးဘိုင်ဒန်နဲ့ပတ်သက်တဲ့စီးပွားရေးကိစ္စတွေကိုစုံစမ်းဖို့ဆိုပြီးတော့ယူကရိန်းအပေါ်ဖိအားပေးခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ဂျာနာဘောလီလုံနေရမှာအခုဒုတိယပတ်ထဲဝင်လာပြီဖြစ်ပါတယ်။ဒီတပတ်ထဲမှာတော့အဓိကကြားတဲ့သက်သေတွေကိုစစ်ဆေးကြားနာဖို့ရှိနေပါတယ်။လက်ရှိတာဝန်ထမ်းဆောင်စစ်အစိုးရရာရှိတွေရောအစိုးရရာရှိဟောင်းတွေရောရှေ့ဦးထက်မင်းကိုကြားနာဖို့ရှိပြီးတော့ဒီထက်မှာတော့ဥရောပသမ္မတဆိုင်ရာအမေရိကန်သမ္မတကြီး Gordon Sondland ကအဓိကပုဂ္ဂိုလ်ဖြစ်နေပါတယ်။သူကတော့လာမယ့်ဗုဒ္ဓဦးနေ့မှာကြားနာစစ်ဆေးဖို့အတွက်စီစဉ်ထားပါတယ်။သမ္မတကြီး Sondland ဟာသူ့ကိုသမ္မတ Trump ကသမ္မတမခန့်ခင်တုန်းကတော့သမ္မတ Trump အတွက် 2016 ရွေးကောက်ပွဲစီရင်မှာငွေကြေးအရအဓိကပံ့ပိုးကူညီခဲ့သူဖြစ်ပါတယ်။ယူကရိန်းသမ္မတအနေနဲ့ဒုတိယသမ္မတဟောင်းဘိုင်ဒန်ကိုစုံစမ်းစစ်ဆေးမယ်လို့တရားဝင်ကြေညာပေးဖို့နဲ့ဒါလို့မလုပ်ဘူးဆိုရင်တော့ယူကရိန်းကိုပေးဖို့ရှိနေတဲ့အမေရိကန်စီးအထောက်ပံ့တွေကိုပေးမှာမဟုတ်ဘူးလို့ယူကရိန်းသမ္မတရဲ့လက်ထောက်တူကိုတာမကြီးဆောင်လန်ကပြောဆိုအကြက်ကန်ခဲ့တယ်ဆိုပြီးတော့လွှတ်တော်ရဲ့တကယ်ပိတ်စုံစမ်းစစ်ဆေးမှုတွေမှာတပ်သေးတွေကထွက်ဆိုထားပါတယ်။အခုလိုတာမကြီးဆောင်လန်ကယူကရိန်းကိုအကြက်ကန်ခဲ့တယ်လို့ပြောဆိုခဲ့တဲ့အင်ပီရိုအမျိုးသားလူမျိုးကြီးလက်ထောက်တူဖြစ်တဲ့တင်မော်ရီဆန်နဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်ဖြစ်ခဲ့သူကတ်ဗိုလ်ဂါရုကိုမနေ့ပြန်အင်ကာနီလွှတ်တော်မှာကြားနာစစ်ဆေးဖို့ရှိပါတယ်။ ဒါပြင်ဒုတိယသမ္မတမိုက်ဖန့်စ်ရဲ့နိုင်ငံခြားရေးလက်ထောက်သူဖြစ်တဲ့ဂျင်နီဖာဝီလျံစ်နဲ့အမျိုးသားလူမျိုးရေးကောင်စီရဲ့ဥရောပကြီးရာညွှန်ကြားမှုဒုတိယပုံမှုကြီးအလက်ဇန်ဒါဗက်မန်တို့ကိုလည်းအင်္ဂါနေ့အောက်လွှတ်တော်မှာကြားနာဖို့စီစဉ်ထားပါတယ်သူတို့နှစ်ဦးစလုံးဟာဇူလိုင်လ25ရက်ယူကရိန်းသမ္မတကိုသမ္မတထရန့်ဖုန်းပြောစဉ်သမ္မတဘာရီပြောလဲကြားခဲ့ကြတဲ့သက်သေတွေဖြစ်ပါတယ်ဗုဒ္ဓနေ့မှာအောက်လွှတ်တော်ထောက်လိုင်းကော်မတီကြားနာပွဲမှာတော့သမ္မတကြီးဆော့တိခမခင်ဗျာတမ္မကြီးဆောင်လန်းနဲ့ပြင်ကာကွယ်ရေးကြီးဌာနရရှိသူဖြစ်တဲ့လောရာကိုပါနဲ့နိုင်ငံခြားရေးအမေရိကန်တန်ရာရှိဒေးဗစ်ဟီးလ်တို့ကိုလည်းကြားနာဆက်ဆဲမှုရှိပါတယ်ကံမျိုးသားလူမျိုးရေးကောင်စီဥရောပနဲ့ရုရှားဆိုင်ရာကြီးတန်းရရှိဟောင်းဖီယိုနာဟီးလ်ကိုတော့ကြားနာရေးနေ့မှာကြားနာဆက်ဆဲမှုရှိနေပါတယ်ခင်ဗျာ
တီရီလင်ကနိုင်ငံသမ္မတအဖြစ်ကျန်းသစ်စာချိန်ဆိုခဲ့တဲ့ဂေါတာဘာယာရာဂျာပက္ဆာကသူ့အဆိုရအနေနဲ့နိုင်ငံရဲ့လုံခြုံရေးကိုအဓိကဦးစားပေးဆောင်ရွက်သွားမယ်လို့သမ္မတအဖြစ်ပထမဆုံးပြောကြားတဲ့မင်ကွန်းနဲ့မှာကတိပြုသွားပါတယ်အနူရာဟာပူရာမျိုးကရှေးဟောင်းဖျားပရဝန်းထဲမှာပြုလုပ်တဲ့ကျန်းချိန်ပွဲအတွင်းမှာသမ္မတရာဂျာပက္ဆာကလူနည်းစုတမီးလ်နဲ့မွတ်စလင်လူမှုအတိုင်းဝိုင်းတွေကိုလည်းသူနဲ့အတူလက်တွဲကြဖို့တိုက်တွန်းခဲ့ပါတယ်ဒီအတိုင်းဝိုင်းနှစ်ခုလုံးကရွေးကောက်ပွဲမှာသူ့ပြိုင်ဘက်အပေါ်တခဲနဲ့မဲပေးခဲ့ကြတယ်လို့သဘောထားတင်မာတဲ့ဂေါတာဘာယာရာဂျာပက္ဆာသမ္မတဖြစ်လာတဲ့အပေါ်စိုးရင်ကြောင့်ပြောကြားခဲ့ကြတာပါသူ့ရဲ့အကိုသမ္မတမဟင်ဒါရာဂျာပက္ဆာလက်ထက်တုန်းကကာကွယ်ရေးဝန်ကြီးဖြစ်တာဝန်ယူခဲ့သူဂေါတာဘာယာဟာလွန်ခဲ့တဲ့ဆယ်နှစ်ကတမီးလ်ကြားသပုံတွေနဲ့ပြည်တွင်းစစ်အဆုံးသတ်အောင်အဓိကအခန်းကနေဂိုင်တွဲနှိမ်နှင်းခဲ့သူဖြစ်ပါတယ်။အခုနှစ်ဧပြီလတုန်းကအီစတာပွဲတော်နေ့မှာလူပေါင်း269ယောက်သေဆုံးခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုတွေကြောင့်လုံခြုံရေးအပေါ်များပြည်သူစိုးရိမ်နေကြချိန်မှာသမ္မတဖြစ်လာတဲ့ကာကွယ်ရေးဝန်ကြီးဟောင်းကနိုင်ငံရဲ့လုံခြုံရေးရန်တရားကိုပြန်လည်တိဆောက်ပြီးအကြမ်းဖက်ဝါဒအပအဝဲလုံခြုံရေးချိမ့်ချောက်မှုမှန်သမျှကိုခြေမုံသွားမယ်လို့ဒီကနေ့ကျန်းချိန်ပွဲမှာပြောကြားသွားခဲ့ပါတယ်။
ရခိုင်ပြည်နယ်အတွင်းတနေ့တခြားဆူဝါလာတဲ့အခြေအနေတွေအပေါ်မှာစိုးရိမ်မကင်းဖြစ်တဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကူစလေခရစ်စတင်းဘတ်ဂနာကရခိုင်မျိုးသားပါတီကိုပြောဆိုတော့ပါတယ်။ရခိုင်ပြည်ထောင်နာကိုစူပေါင်းအဖြစ်ရှာနိုင်ဖို့အတွက်ရခိုင်ပြည်နယ်ထိလာရောက်ပြီးတော့အားလုံးနဲ့ဆွေးနွေးစကားပြောဆိုနေတာဖြစ်တယ်လို့ရခိုင်မျိုးသားပါတီနဲ့တွေ့ဆုံအပြီးအထွက်မှာအထူးကူစလေခရစ်စတင်းဘတ်ဂါက VOA ကိုပြောပါတယ်။အထူးကူစလေခရစ်စတင်းဘတ်ဂနာဟာရခိုင်ပြည်နယ်အပါဝင်မြန်မာနိုင်ငံကိုအချိန်ကြီးလာရောက်ပြီးတော့ဒီအစိုးရအပါဝင်လွှတ်တော်မတ်တွေနဲ့လည်းအချိန်ကြီးတွေ့ဆုံခဲ့ပြီးသူဖြစ်ပါတယ်။သူတို့နဲ့တီးကြားတွေ့ဆုံစဉ်မှာတော့ရခိုင်ပြည်နယ်အခြေအနေတစ်နှစ်တခြားဆိုးဝါးလာတဲ့အပေါ်မှာစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းအထူးကိုယ်စားလှယ်ခရစ်စတင်းဘတ်ဂနာကပြောဆိုခဲ့တယ်လို့ရခိုင်မျိုးသားပါတီ ANP ပါတီပြောခွင့်ရဒေါ်အေးနုစင်က VOA ကိုအခုလိုပြောပါရယ
်သူမှလာရတယ်လာပြီးရဲ့ဆိုရင်တစတစဆိုးရွားပြီးတော့ရခိုင်ပြည်သူတွေရဲ့ထိခိုက်နေတဲ့နေရာမှုတွေကိုပဲမြင်တွေ့ရတာကိုယ်တိုင်ကသူအရန်ကိုစိတ်မကောင်းဖြစ်မိပါတယ်ဆိုတာနဲ့ပဲသူမိတ်ဆက်လိုက်တယ
်အစောပိုင်းကတော့အထူးကိုယ်စားလှယ်ခရစ်စတင်းဘတ်ဂနာဟာမောင်းတော်မှာရှိတဲ့ဒုက္ခသည်စခန်းကိုတွားရောက်ခဲ့တယ်လို့ပဲရခိုင်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဦးမြတန်းနဲ့တခြားလွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။လွှတ်တော်မှာတွေ့ဆုံခဲ့စဉ်အတွင်းဒေသအတွင်းနှစ်ဖက်တိုက်ပွဲတွေဖြစ်ပွားမှုအခြေအနေအပြစ်ခတ်ရစဲကြီးအလားအလာနဲ့ညီငယ်ဆိုင်ရာဆွေးနွေးပွဲကိစ္စတွေနောက်တစ်ဖက်နိုင်ငံကိုရောက်နေတဲ့နေရာဆွန့်ခွာသူတွေပြန်လည်ဝင်ရောက်လာမဲ့ပေါ်သဘောထားအမြင်တွေမကြခင်ကျင်းပတော့မဲ့2020ရွေးကောက်ပွဲနဲ့ပတ်သက်တဲ့သဘောထားအမြင်တွေကိုလည်းဆွေးနွေးမေးမြန်းခဲ့တယ်လို့သိရပါတယ်။ခရစ်စတင်းဘတ်ဂနာဟာမြန်မာနိုင်ငံကိုနိုဝင်ဘာလ13ရက်နေ့ကရောက်ရှိလာတာဖြစ်ပြီးတော့ရခိုင်ပြည်နယ်ကိုတော့မနေ့နိုဝင်ဘာလ18ရက်နေ့ကရောက်သွားခဲ့ပါတယ်။မနေ့ဖြန်မှာတော့ရခိုင်ပြည်နယ်ကပြန်လည်ထွက်မှာပါ။အထူးကူစလေရဲ့ရခိုင်ပြည်နယ်ခီးစဉ်ကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ချထားရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဦးစောအောင်လည်းလိုက်ပါသွားခဲ့ပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီနေ့ကလေးညပဲနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်တောင်တရုတ်ပင်လယ်ထဲမှာအမေရိကန်စစ်တပ်အင်အားပြသနေတာရပ်ဖို့ထိုင်ဝမ်နဲ့ပတ်သက်လို့နောက်ထပ်မြေယာမှုတွေထပ်မဖြစ်အောင်ရှောင်ချဖို့တရုတ်ကအမေရိကန်ကိုပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာပြုလုပ်တဲ့အာရှကာကွယ်ရေးဝန်ကြီးများဆိုင်ရာစီးပွေးပွဲအတွင်းမှာအမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါနဲ့တရုတ်ကာကွယ်ရေးဝန်ကြီးဝေဖန်ဟေးတို့တနင်္ဂနွေနေ့ကအလွတ်တဘောတွေ့ဆုံစဉ်မှာအခုလိုပြောခဲ့တာပါ။တောင်တရုတ်ပင်လယ်ထဲမှာအမေရိကန်ကစစ်ရေးအင်အားပြသနေတာရပ်ဖို့နဲ့တင်းမာမှုတွေဖြစ်အောင်ရံမဆဖို့အတွက်တရုတ်ကာကွယ်ရေးဝန်ကြီးကအမေရိကန်ကာကွယ်ရေးဝန်ကြီးကိုပြောခဲ့ကြောင်းတရုတ်ပြောခွင့်ရသူဟူချင်းကသတင်းတောက်တွေကိုပြောပါရယ်အာဆီယံနိုင်ငံတချို့နဲ့တရုတ်နိုင်ငံကြားရေနယ်နိမိတ်ပိုင်းနဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာတရုတ်ကမြေဖို့ကျွန်းဖော်ပြီးစစ်စခန်းတွေဆောက်လုပ်နေတယ်လို့ရေချောင်းတွာလာရေးကိုလည်းကန့်သတ်ဖို့ကြိုးစားနေပါရယ်ဒီနေရာတွေဟာနိုင်ငံတကာပိုင်ဖြစ်တာမို့လွတ်လပ်စွာသွာလာခွင့်ရှိတယ်လို့အမေရိကန်ကပြောပြီးအမေရိကန်ရေတပ်သင်္ဘောတွေမကြာခဏဖြတ်တန်းသွားရောက်နေတာဖြစ်ပါတယ်။ ဖြစ်ယောက်ကသူတို့ပိုင်တဲ့အဖြစ်သဘောထားတဲ့ထိုင်ဝမ်အရေးနဲ့ပတ်သက်လို့လဲထိုင်ဝမ်နဲ့စည်ရေးဆက်ဆံမှုအပါအဝင်တရားဝင်ဆက်သွယ်မှုမှန်သမျှကိုကန့်ကွက်တယ်လို့ဖြစ်ယောက်ကာကွယ်ရေးဝန်ကြီးဝေကအမေရိကန်ကာကွယ်ရေးဝန်ကြီးအက်စပါကိုပြောကြားခဲ့ပါတယ်အမေရိကန်အနေနဲ့ထိုင်ဝမ်နဲ့ပတ်သက်တဲ့ကိစ္စတွေမှာသတိနဲ့ဂိုင်တွယ်ဖို့လိုအပ်ပြီးထိုင်ဝမ်ကျွန်းဆွယ်မှာမရေရာမှုအသစ်တွေထပ်မဖြစ်အောင်လုပ်ဖို့လိုတယ်လို့ပြောကြားခဲ့တဲ့အကြောင်းပြောခွင့်ရသူဟူချင်းကပြောပါတယ်အမေရိကန်ကထိုင်ဝမ်ကိုစစ်လက်နက်ပစ္စည်းတွေရောင်းချနေတဲ့အပေါ်မှာတရုတ်ကအကြီးအကျယ်ကန့်ကွက်နေတာဖြစ်ပါတယ်
မြောက်ကိုရီးယားခေါင်းဆောင်အနေနဲ့အမေရိကန်ဘက်ကခိုင်ခိုင်မာမာပြန်ရစရာမရှိဘူးဆိုတော့သမ္မတထရန့်ရဲ့တီးကြားဒီခါမှာထိပ်သီးဆွေးနွေးပွဲထပ်လုပ်ဖို့စိတ်ဝင်စားဘူးဆိုတော့နောက်ထပ်ထိပ်သီးဆွေးနွေးပွဲလုပ်ဖို့သမ္မတထရန့်ရဲ့ Twitter ပေါ်ကရေးသားချက်ကိုပြန်လည်တုံ့ပြန်လိုက်ပါတယ်ဒီကြေညာချက်ကိုတော့မြောက်ကိုရီးယားနိုင်ငံရဲ့ဦးကြီးဌာနအကြံပေးကင်ဂျန်ဂွန်အနေနဲ့ထုတ်ပြန်လိုက်တာဖြစ်ပြီးတော့အမေရိကန်ပြောင်းစုအနေနဲ့သူတို့နဲ့ဆွေးနွေးမှုတွေကိုလက်မလွတ်ချင်ဘူးဆိုရင်တော့မြောက်ကိုရီးယားပေါ်ရန်သူလူမျိုးသဘောထားတဲ့မူဝါဒတွေကိုပြန်ရုပ်ဖို့ဆုံးဖြတ်တဲ့လို့ဖော်ပြပါရှိပါတယ်မြောက်ကိုရီးယားနဲ့တန်တမာဆက်ဆံရေးတွေပိုရလာစီဖို့ဆိုပြီးတော့တောင်ကိုရီးယားနဲ့ပူးတွဲစည်းလေးချက်မှုတွေကိုရပ်ဖို့အမေရိကန်ဘက်ကဆုံးဖြတ်လိုက်ပြီးတဲ့နောက်သဘောတူညီချက်ရဖို့အတွက်အလင်းအမြန်ကိုဆောင်ရွက်ပါဆိုပြီးတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းကိုတမနာထရန့်က Twitter ကနေပြီးတော့ရေးသားတိုက်တွန်းခဲ့ပါတယ်။ထပ်တွေ့ကြအောင်ဆိုပြီးတော့နောက်ထပ်ထိပ်သီးဆွေးနွေးပွဲလုပ်လို့တဲ့သဘောထားကိုလည်းတမနာထရန့်ကဖော်ပြရေးသားခဲ့ပါတယ်။အဲဒီနောက်မြောက်ကိုရီးယားဘက်ကနေအခုလိုတုံ့ပြန်ချက်ထွက်ပေါ်လာတာပါ။အမေရိကန်ဘက်ကတောင်ကိုရီးယားနဲ့ပူးတွဲစည်းလေးချက်မှုကိုရပ်ဆိုင်လိုက်ပြီးမဲ့လို့မြောက်ကိုရီးယားဘက်ကတော့ဒီ3ရက်အတွင်းမှာပဲစည်းလေးချက်မှု2ကြိမ်လုပ်ပါတယ်။ဒီကြောင့်စည်းလေးချက်မှုတစ်ခုမှာတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းကိုယ်တိုင်တယောက်ကြီးကြပ်ဆောင်ကြည့်ပြီးတော့ရန်သူကိုရင်ဆိုင်ရေးအတွက်အသင့်ပြန်ထားဖို့ဆိုပြီးတော့လေတရဲတွေကိုတိုက်တွန်းပြောပါတယ်။မြောက်ကိုရီးယားအနေနဲ့အခုလိုမျိုးစည်းလေးချက်မှုတွေနဲ့ဒုံးလက်နက်ဆန်းသတ်မှုတွေကိုအခုလာတွေတွင်တိုးပြီးလှုပ်လာပါတယ်။ဒါဟာတန်တမာရေးအတွက်ဖိအားတစ်မျိုးလို့ယူဆသုံးသပ်ရပါတယ်။
အီတလီနိုင်ငံမှာဆက်ပြီးရေကြီးနေတဲ့ Venice မြို့မှာဒီကနေ့ရေနည်းနည်းပြန်ကျပါတယ်။ဒါပေမဲ့ဒူးကောင်းလောက်ရှိနေသေးတဲ့ရေတွေကြားမှာမြို့ကန်တွေနဲ့ကမ္ဘာလက်ခီးတွေတွေဒီကနေ့သွာလာနေကြရပါတယ်။တနင်္ဂနွေနေ့အပါအဝင်ပြီးခဲ့တဲ့သတင်းပတ်တုန်းကရေပေါ် Venice မြို့မှာပင်လယ်ရေမျက်နှာပြင်အထက်5ဘေလောက်3ချိန်ရေကြီးခဲ့ပြီးဒီချိန်မှာနှစ်ပေါင်း50ကျော်အတွင်းအမြင့်ဆုံး6ဘေကျော်ဖြစ်ခဲ့ပါတယ်။မြို့ရဲ့အထင်ကြီး St. Mark's ရေပြင်မှာရေတွေကြီးနေတဲ့အတွက်တနင်္ဂနွေနေ့ကပိတ်ထားခဲ့ရပါတယ်။လာမယ့်သတင်းပတ်တွေအတွင်း4ဘေလောက်ဒီရေမြင့်တဲ့အောင်မယ်လို့လည်းခန့်မှန်းထားပါတယ်။ပင်လယ်ရေတွေကြောင့်ရှေးဟောင်းမြို့မှာပျက်စီးဆုံးရှုံးမှုဟာဒေါ်လာတန်း1000ကျော်တယ်လို့မြို့တော်ဝန်ကတနင်္ဂနွေနေ့ကပြောပါတယ်။ Venice မြို့အပြင်အီတလီတခြားမြို့တွေဖြစ်တဲ့ Pisa နဲ့ Florence မြို့တွေမှာလည်းရေတွေကြီးနေပါတယ်ရှင်
။လေးလာချက်တစ်ခုရဆိုတော့နိုင်ငံတကာကျောင်းသားတွေဟာအခြားကမ္ဘာတိုင်းပြည်တွေထဲဆာလို့ရှိရင်အမေရိကန်မှာအစီအပြင်ပညာသင်ကြားရေးအတွက်ပို့ပြီးတော့လာရောက်ကြတာတွေ့ရပါတယ်။ဒါပေမဲ့လို့ဒီလိလာကျဲရပဲအမေရိကန်ပြည်တော်စုကိုအစိမ့်ပညာရေးအတွက်လာရောက်တင်ကြတဲ့နေရာမှာနိုင်ငံချုပ်ကကျောင်းသားတွေတည်ရတာကြာဆင်းသွားပါတယ်။အမေရိကန်နိုင်ငံရဲ့ဌာနနဲ့နိုင်ငံတကာပညာရေးသိပ္ပံတို့ပူးတွဲပြုစုတဲ့နှစ်ဆင့်ထုတ်ပြန်နေကြ Open Doors အစီအစဉ်စာကိုအခုတနင်္လာနေ့မှာထုတ်ပြန်ပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ
။ Direct from Washington The Voice of America The VOA
တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညွန်ဦးတို့ပြောပြသွားတာပါရှင်။အခုမြန်မာပြည်ထဲကသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်နှာစင်ကြားရပါမယ်။ရခိုင်တပ်မတော် AA ဘက်ကဖမ်းထားတဲ့ချင်းတိုင်းရင်သား NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဦးဝေတင်အပါဝင်ဖမ်းဆီးထားခံရသူတွေအ мян ပြန်လွှတ်ပေးရေးအရေးကြီးအဆိုကိုပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်ပါတယ်။ AA ဘက်ကတော့ရခိုင်မှာအတိဒုက္ခရောက်နေသူတွေအတွက်အစိုးရပံ့ပိုးကူညီမှုအားနည်းနေတာကိုနှုတ်ဆက်နေခဲ့တဲ့လက်ရှိအာဏာရပါတီကလွှတ်တော်ကိုယ်စားလှယ်အတွက်မှအာဏာရပါတီကလွှတ်တော်ကိုယ်စားလှယ်အတွက်ကြတော့မှအရေးကြီးအဆိုတင်တာကိုပြင်းပြင်းထန်ထန်ဝေဖန်ထားပါတယ်။ဒီကနေ့မဲခွဲဆုံးဖြတ်တာမှာတော့ကိုယ်စားလှယ်အယောက်200နီးပါးကမဲမပေးဘဲနေခဲ့ကြပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်မေခစုစည်းတင်ပြထားပါတယ်ရှင်။
AA ဘက်ကပြီးခဲ့တဲ့နိုဝင်ဘာ3ရက်နေ့က NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေတင်အပါအဝင်အိန္ဒိယနိုင်ငံသားတွေကိုဖမ်းဆီးခဲ့တာမှအိန္ဒိယနိုင်ငံသားတွေကိုတော့ပြန်လွှတ်ပေးခဲ့ပေမဲ့အခုချိန်ထိဦးဝေတင်ကိုထိန်းသိမ်းထားခဲ့တာပါဒီကနေ့နဲ့ဆိုရင်သတင်းနှစ်ပတ်နီးပါးရှိပြီဖြစ်ပါတယ်ဒါကြောင့်ပြီးခဲ့တဲ့နိုဝင်ဘာ13ရက်နေ့ကလွှတ်တော်ကိုယ်စားလှယ်ဦးဝေတင်အပါအဝင်ရခိုင်တပ်မတော် AA ဘက်ကဖမ်းဆီးထားသူတွေကိုအ мян ဆုံးပြန်လွှတ်ပေးရေးတောင်းဆိုတဲ့အရေးကြီးအဆိုကိုပြည်အောင်စုလွတ်တော်မှာလက်ရှိအာဏာရ NLD ပါတီဘက်ကတင်သွင်းခဲ့တာဖြစ်ပါတယ်။အဲ့ဒီအဆိုနဲ့ပတ်သက်လို့ဒီကနေ့လွတ်တော်တွင်ဆွေးနွေးတာမှာတော့ကိုယ်စားလှယ်အများစုကလူမှုရွေးကောက်တင်မြှောက်ထားသူကိုခုချိန်ထိဖမ်းထားတဲ့အပေါ်ပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြသလိုအ мян ဆုံးပြန်လွှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။အမျိုးသားလွတ်တော်ကိုယ်စားလှယ်မတူဝီမဲဆန္ဒနယ်ကဥပါထံကတော့AA လှုပ်ဆောင်ချက်ကချင်းနဲ့ရခိုင်လူမျိုးတွေကြားမှာလူမျိုးရေးပရိပခဖြစ်အောင်လှုပ်ဆောင်တယ်လို့ဖြစ်နေတာကြောင့်အ мян ဆုံးပြန်လွှတ်ပေးဖို့တောင်းဆိုသွားခဲ့ပါတယ်
။ရှေးရခိုင်ကလေးကငင်းချမ်းစွာသူရင်ထွေးနေထိုင်လာခဲ့ကြတဲ့ချင်းလူမျိုးနဲ့ရခိုင်လူမျိုးကြားမှာ အချင်းမြင်လွဲမှားမှုစိတ်ဝန်းကွဲပြားမှုတွေဖြစ်ပေါ်လာစေမှာဖြစ်ပြီးပြိပခါကိုမွေဖွားပြီးတလို့ဖြစ်လာမှာဖြစ်တဲ့အတွက်ကြောင့်အေးအေးအနေနဲ့ယခုလိုလူရဲ့မျိုးကိုလုံးဝရှောင်ရှားပြီးဥဝိတ်တင်းနဲ့အပြစ်မဲ့ပြည်သူများကိုအမြန်ဆုံးလွှတ်ပြေးဖို့လိုကြောင်းဆွေးနွေးလိုပါတယ
်။ရခိုင်မျိုးသားပါတီကမတ်ထူမီကလည်းဖမ်းဆီးထိန်းသိမ်းထားတာကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပေမဲ့ရခိုင်မှာအတိဒုက္ခရောက်နေတဲ့အမေရောကံပြည်သူတွေအတွက်လည်းဥွေတင်လို့ပဲအစိုးရဘက်ကတိုက်တွန်းပေးဖို့လွှတ်တော်တောင်းဆိုသွားခဲ့ပါတယ်
။တရားမျှတမှုနဲ့ဥပဒေရအကာအကွယ်ဟာအင်အားသီးကြီးသူတွေအတွက်ဖြစ်နေပြီးခိုကိုရမယ်ဖြစ်နေတဲ့တိုက်ပွဲဆောင်ပြည်သူများအတွက်စကလုံးသက်သက်မြကြားကောင်းယုံမှပြောနေရင်တော့ပြည်သူတွေဟာမြေစာပင်အဖြစ်ဖြစ်တဲ့ဖြစ်လာမှသိချပါတယ်။တိုက်ပွဲကြောင်းမှာပြည်မဲ့ပြည်သူတွေတေကျပျက်စီးမှုပေါ်တိတ်ဆိတ်နေခြင်းဟာတရားမျှတမှုမရှိသလိုလွှတ်တော်ကိုယ်စားလှယ်များရဲ့ကိုယ်စားပြုမှုကိုယခုချိန်မှာပြည်သူတွေကမေးခွန်းထုတ်နေကြပါတယ
်။ရခိုင်မှာအတိဒုက္ခရောက်နေသူတွေအတွက်အစိုးရပံပိုးကူညီမှုအားနည်းနေတာကိုနှုတ်ဆက်နေခဲ့တဲ့လွှတ်တော်ကလက်ရှိအာဏာရပါတီကိုယ်စားလှယ်ထိန်းသိမ်းခံထားရတဲ့ကိစ္စမှာအရေးကြီးအဆိုတင်သွင်းခဲ့တဲ့အပေါ်အေးအဖွဲ့ရဲ့ပြောခွင့်ရခိုင်တုခါကတော့ပြင်းပြင်းထန်ထန်ဝေဖန်သွားခဲ့ပါတယ်
။တော်တော်လေးတရားမျှတမှုမရှိတဲ့လောက်ရလို့ကျွန်တော်တို့ကအဲ့လိုမြင်တယ်။ဘာကြောင့်လဲဆိုလို့ရှိရင်တိုင်းပြည်မှာအခုတည်းနေပြီးတော့ပို့ပြီးတော့ဒီမဖြစ်မနေလောက်ရမယ့်ဒီလိုမှလုပ်ငန်းတွေအများကြီးရှိတယ်။ဒါမဲ့ပါလီမန်ကအဲ့ဒီလုပ်ငန်းတွေကိုသူတို့လုပ်တာမတွေ့ရဘူး။ကျတော့ခိုင်ဆုံးတာလို့ရှိရင်ဒုက္ခတွေဟို700အထက်ရှိလာတယ်။ဆိုတော့ဒီကိစ္စတွေကဟိုအရေးပေါ်အဆိုတင်ပြီးတော့ပါလီမန်ကနေပြီးတော့ပြည်သူတွေအကျိုးကိုရှေ့ရှုပြီးတော့မှတက်တက်မမလောက်အောင်လုပ်ငန်းတွေ
ဥွေတင်ဟာလူမျိုးစုတွေကြားတွေးခွဲတာရခိုင်လူမျိုးတွေကိုနှိတ်ကုတ်ဖို့လုပ်တာစတာတွေရှိလို့အခုလိုဖမ်းဆီးထိန်းသိမ်းထားတယ်လို့အေအေဘက်ကဆွဆွဲထားကြပေမဲ့ဒီကနေ့လွတ်တော်ကလည်းအများစုကတော့ဒါကိုညှင်းဆို့သွားကြပါတယ်ဒီကနေ့မဲခွဲဆုံးဖြတ်တာမှာတော့ကိုယ်စားလှယ်အယောက်200နီးပါးလောက်မဲပေးတာမရှိခဲ့သလိုတက်မတော်သားလွတ်တော်ကိုယ်စားလှယ်တွေဘက်ကဆွေးနွေးဖို့လှုပ်ထားပြီးမှဝင်ရောက်ဆွေးနွေးခြင်းမပြုဘဲပယ်ဖျက်ခဲ့တာလည်းရှိခဲ့ပါတယ်ရှင
်မိခပြောပြသွားတာပါရှင်အခုတခါတော့ရှမ်းပြည်နယ်မြောက်ပိုင်းကစီအေပရိဖက်ကဘက်ကိုအလှည့်ပေးခြင်းပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာဖြစ်ခဲ့တဲ့တိုက်ပွဲကြောင့်ယာနဲ့ချီတဲ့ဒေသခံရွာသားတွေဟာတိုက်ပွဲလွတ်ရာကိုတင်ရှောင်နေကြရပြီးသူတို့အတွက်လိုအပ်တဲ့စားနပ်ရိက္ခာတွေကိုပတ်ဝန်းကျင်ရွာတွေကကူညီထောက်ပံ့ပေးနေကြရပါတယ်ဒီနေ့တော့အစိုးရတပ်မတော်နဲ့ TNLD ကြားမှာတိုက်ပွဲမရှိတဲ့အကြောင်းနဲ့ကြောင်မဲဘက်မှာတော့အစိုးရတပ်ဖက်ကလက်နက်ကြီးနဲ့ပစ်နေတာရှိနေသေးတဲ့အကြောင်းTNL ဘက်ကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကနောက်ဆုံးစစ်ရေးအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာဒီလ17ရက်နေ့ကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာပါဒီတိုက်ပွဲတွေကြောင့်ဒေသခံရွာသား300လောက်ဟာဘေးလွတ်ရာကျေးရွာတွေကိုတင်းရှောင်နေရတယ်လို့တအံ့မျိုးသမီးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလွေးချီ15ကပြောပါတယ်
လောလောဆယ်ဒုက္ခတွေ300ကျော်လောက်တော့ရှိနေတယ်အဲ့ဒီကြောင်မဲမြို့နယ်ပန်းနင်းရွာနဲ့မန်ခေါရွာလာတာကြတော့မှခွန်ကော်ရရှိမယ်တော့ဖယ်ရရှိမယ်အဲ့ဒီနာလွေရွာနေလာပြီးမှပန်းနင်းနဲ့မန်ခေါကိုခွဲပြီးတော့နေကြတာပေါ့ကုန်းကြီးကျောင်းမှနေစုပြီးတော့နေကြတယ်တရားတလောက်ဆိုရင်တော့လောလောဆယ်ကသူဒီရှိနေတဲ့ရွာလည်းမျိုးနဲ့နေရမဟုတ်တဲ့ခါကြတော့အဖက်ကြီးတွေလာပြီးတော့ကိုကြီးထောက်ပံ့တာတော့မတွေ့ရသေးဘူးဒီနီနာမှရှိနေတဲ့ရွာ3-4ရွာတွေကစုပေါင်းပြီးမှသာပေါ်တော့ပုံစံပေးတဲ့အပိုင်းတွေတော့တွေ့ရတယ်
တိတ်ဆောင်လာသူတွေမှာလက်နက်ကြီးကြီးစားထိမှန်သူ3ဦးလောက်ရှိပြီးဒဏ်ရာမပြင်းထန်ကြောင်းနဲ့တိုက်ပွဲဖြစ်စဉ်အတွင်းအားပြောင်ရွာကအိမ်5လုံးလောက်ထိခိုက်ခဲ့ကြောင်းပြောပါတယ်ပြီးခဲ့တဲ့ရက်တွေကကုတ်ခိုင်မြို့နယ်အတွင်းမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်လာရှိုးမူဆယ်ပြည်တော်စုလမ်းမကြီးဟာယာယီပိတ်ခဲ့ရတာတွေရှိတယ်လို့စနေနေ့ကတော့လာရှိုးမြို့လေရင်ကွင်းအတွင်းကိုတရားခွန်မမရှော့တိုက်ဒုံးကြီးကြောက်ခဲ့တာကြောင့်လေရင်အသွာလာတွေယာယီရက်ဆိုင်ခဲ့ရပါတယ်ဒီကနေ့မှာတော့တိုက်ပွဲတွေငြိမ်သက်နေကြောင်း TNLA တန်ပလောင်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကပြောပါတဲ
့ဒီနေ့တော့ဘာမှမရှိသေးဘူးဘာမှမရှိသေးလားမရှိသေးဘူးကျွန်တော်ကတော့ဒီမင်းညာတင်ရလို့တော့ဒီကျောင်းမဲသက်ခိုင်းရမင်းတော်သက်ခိုင်းရဒီမနေ့ရောဒီနေ့ဒီအပြာနဲ့ဆေးမမတရားငါမမနဲ့အဲ့ဒီအပြာရောမှာတော့ရှော့ပြခဏနေရတယ်ရှိခိုင်းတယ်မာဒီနမ်ခန္ဓာနမရောအမြင်ရနေရောတပွဲချပမှုရှိတယ်။အာနိုင်ပြီးတော့ဒီနေ့ရောမြောက်အမကြတယ်
။ကြောင်မဲမျိုးနယ်နဲ့နမ်ဆန်မျိုးနယ်အကြားမှာတမရော်ကလက်နက်ကြီးနဲ့ပစ်ခတ်တာရဟတ်ရင်နဲ့တိုက်ခိုက်တာတွေရှိခဲ့တဲ့နောက် TNLA ရဲ့ယာယီတက်စခန်းတွေကိုစုခွာပေးခဲ့ကြောင်းလည်းပြောပါတယ်။ကြောင်မဲမျိုးနယ်ကဒေသခံတဦးကတော့ဒီကနေ့တိုက်ပွဲဖြစ်ပွားတာမရှိသလိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာမရှိကြောင်းပြောပါတယ်။
ဒီနေ့တိတ်ခါဆိုင်လာမရှိတော့မကြမ်းရအောင်ခင်ဗျာအောက်တောင်ရအောက်ဟာအဲအောက်မှာပဲဖြစ်နေကြတယ်အခုကဘာမှမရှိတော့ဘူးအခုကဘာမှမရှိတော့ဘာမှမကြမ်းရတော့ဘူး
ဒီကနေ့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးမင်းမြန်းနိုင်ဖို့တမ်ဘရော့သတင်းမှန်ပြန်ကြားရေးအဖွဲ့ကိုဖုန်းခေါ်ဆိုခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။နိုဝင်ဘာလ16ရက်နေ့ကတော့ရက်ဖက်ဖွဲ့စည်း90ကျော်ကရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲနဲ့ပတ်သက်ပြီးအရေးပေါ်ကြေညာချက်တစောင်ထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်မှာအော်တိုဘာလကနေလက်ရှိအချိန်အထိတိုက်ပွဲဖြစ်ပွားတဲ့ကာလအတွင်းအရသာပြည်သူ30ကျော်ထိခိုက်ဒဏ်ရာရပြီးအနည်းဆုံး5ယောက်သေဆုံးခဲ့ရကြောင်းနဲ့အရသာတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေအမြန်ဆုံးရပ်တန့်ပေးဖို့တောင်းဆိုခဲ့ပါတယ်
။ကိုမိုးစောပြောပြသွားတာပါရှင်။အခုတခါတော့ရှမ်းပြည်နယ်ကပြစ်ခတ်မှုတစ်ခုအကြောင်းကိုအလှည့်ပေးခြင်းပါတယ်။ရှမ်းပြည်နယ်တွန်းဆန်မြို့နယ်မှာတနတ်နဲ့ပြစ်ကတ်ခံရလို့မူလာရန်ပြဆီယာမတယောက်သေဆုံးသွားပါတယ်။တနတ်သမားဟာကသဲလက်နက်ကိုင်းအဖွဲ့ကလို့ဒေသခံတွေကပြောနေကြပေမဲ့ချင်းပြည်နယ်အစိုးရအဖွဲ့ကတော့တာမန်ကသဲလူမျိုးတယောက်သားဖြစ်ပြီးလူမှုရေးပြဿနာရှိပုံရကြောင်းလောက်သာပြောပါတယ်။လောလောဆယ်မှာတရားခံကိုမမိသေးပါဘူး။ခြေနေပြေဆောင်ကိုနိုင်ကွန်းအင်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။ချင်းပြည်နယ်တွန်းဆန်မြို့နယ်ဟိုင်းကျင်းကျေးရွာအုပ်စုကတွီဘက်ဆန်ကျေးရွာမှာမူလတန်းပြကြောင်းဆရာမဒိန်လွန်းမန်ကိုပြစ်တတ်သွားတဲ့သူဟာကသဲလက်နက်ကင်ဖွဲ့ကလို့ယူဆကြောင်းဟိုင်းကျင်းကျေးရွာသားသူကပြောပါရယ
်အဲ့ဒီကျေးရွာကမူလတန်းပြဆရာမအဲ့ဒီကျေးရွာမှာရှိတဲ့ကသဲလက်နက်ကင်ကျေးရွာကနဲ့ပြစ်တတ်လိုက်တယ်ကသဲလက်နက်ကင်ကျေးရွာမှာမမြပြီးတော့သူကငါမနေ့ကကိုနိုင်လောက်မှာဘာစိတ်ကစကားများလဲတော့မသိတော့ဘူးတနက်နေ့ပြစ်တတ်လိုက်တယ်သူချင်းမတီးတော့ပြင်စည်းယုံကြည့်ဦးအဖို့မှာလမ်းပေါ်မှာဆုံးတော့အခုစောင့်စည်းယုံမှာ
ဟိုင်းကျင်းကျေးရွာအုပ်စုအုပ်ချုပ်ရေးမှူးဦးကန်စင်ကကျောင်းဆရာမတည်ဆုံမှုနဲ့ပတ်သက်လို့အခုလိုပြောပါတယ
်အသက်ခံရတဲ့သဘောထင်တာအခင်းကြီးတဲ့ရွာနေပြီးတော့ကျွန်တော်ဆုံးခဲ့လားမျိုးတော့လေအခုတည်ဆုံကြတဲ့ကျောင်းဆရာမနဲ့ကျန်တဲ့တည်တော်တဲ့လူသူတို့အနေနဲ့အကျဉ်းနဲ့လည်းပြသလို့ရှိတယ်သူကတော့အိန္ဒိယနိုင်ငံကတဲလူမျိုးလားသူတို့ပြည်ထောင်စုမှာအမျိုးသမီးပြောလဲရတာတာပေါ့လေ
ကျောင်းဆရာမကိုပြစ်တတ်တဲ့သူဟာကတဲလူမျိုးတူလို့သာပြောဆိုပြီးလက်နက်ကန်ဖွဲ့ကလားဆိုတဲ့မေးခွန်းပေါ်သူလက်သေးချာမသိရကြအောင်အုပ်ချုပ်ရေးမှူးဥကန်စင်ကဆိုပါတယ်အခုလူသတ်မှုကျွလွန်သူဟာအိန္ဒိယဘက်ကိုတင်းချောင်သွားပြီလို့ဒေတာခန်တွေကဆိုပါတယ်ဟိုင်းကျင်ကျေးရွာကနေကိုမန်ကဝေးတဲ့ဒွီဘက်ဆန်ကျေးရွာဟာအင်ဂျီ14အင်တာရှိပြီးအိန္ဒိယမြန်မာနယ်စပ်မှာရှိနေတာပါချင်းပြည်နယ်သုံးဆန်မြို့နယ်ဟိုင်းကျင်ကျေးရွာအုပ်စုမှာအိန္ဒိယနိုင်ငံကကတဲတပုံတွေခြေကုပ်ယူထားတဲ့ဒေတာဖြစ်ပြီးကတဲလူမျိုးတော်တော်များများရှိနေပါတယ်ကျောင်းဆရာမတိန်လွန်းမန်းကိုပြစ်သားသွားတဲ့ဗီနိုခေါ်ဗီနိုဟာကတဲလက်နက်ကန်ဖွဲ့ဝင်တယောက်လို့တေရခန်တွေကပြောဆိုနေကြပေမဲ့ချင်းပြည်နယ်ဆိုရဖွဲ့ဝင်လူမှုရေးဝန်ကြီးပေါင်လုံးမင်းထံကတော့လက်နက်ကန်ဖွဲ့မဟုတ်ွယ်ဒီမှုခင်းအတွက်ရဲသားဖွဲ့ဝင်တွေနဲ့နေမြခံစစ်တပ်ကနေတွားရောက်စစ်ဆေးနေတယ်လို့ဆိုပါတယ်
ဒီကနမီးမြင့်ချက်တွေကအမြဲတမ်းလည်းဒီမှာဖြစ်တာပေါ့နော်ကတဲရောကတဲလူမျိုးပေါ့ဒါနဲ့လက်နက်ကန်ဖွဲ့မဟုတ်ပါဘူးပြစ်ဆုံးသွားတာကတော့ဆရာမပေါ့စားလုံးတဲ့ကျွန်တော်လက်နက်ကန်ဆင်ညာလာပေါ့မဟုတ်ဘူးပြစ်တတ်တဲ့လူကကတဲလူမျိုးသူတို့မှာဒီလူမျိုးပြက်ကလာလူကြီးရှိနေတယ်ဒီနေ့ပဲရဲနဲ့တိုက်ပြီးတော့ထိုက်ပြီးတော့မိမိခတ်တယ
်ပြီးခဲ့တဲ့စောက်ကြံနေ့ကအိန္ဒိယမြန်မာနယ်စပ်မှာခြေပြုတ်တဲ့စူမီတော်လိုင်းရေးတပ်မတော် ZRA နဲ့မြန်မာစစ်တပ်တို့ကြားတုံးဆံမြို့နယ်တွင်စိန်ကီယာဆန်တောင်ကျမ်းမှာတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပါတယ်တိုက်ပွဲဖြစ်ပွားပြီးမြန်မာစစ်တပ်ဘက်ကတိုက်ရင်အားနဲ့နေမြေရှင်းလင်းရေးလှုပ်ဆောင်နေပြီးတခြားထူးခြားတဲ့ဖြစ်စဉ်မရှိခဲ့ဘူးလို့ဒေသခံတွေကပြောပါတယ်တုံးဆံမြို့နယ်ကြီးခန်းနယ်စပ်ဘက်မှာမြန်မာတပ်မတော်ပါဝင်စူမီတော်လိုင်းရေးတပ်မတော်အရှေ့ပိုင်းတိုင်းနဲ့မဏိပူကတဲတပ်ဖွဲ့တို့အခြေပြုနေကြပေမဲ့မြန်မာစစ်တပ်ဘက်ကတော့အတိပြုပြောကြားတာတော့မရှိခဲ့ပါဘူး
။နိုင်ကွန်းအိမ်ပြောပြသွားတာပါရှင်။အခုတခါတော့မြန်မာပြည်မှာစွန့်ပစ်အမိုက်တွေကိုစနစ်တကျဖျက်ဆီးနိုင်မဲ့စက်တခုအကြောင်းကိုပြောပြပေးမှာပါ။မြန်မာနိုင်ငံမှာတနေ့တခြားများလာနေတဲ့အမှိုက်ပြဿနာကိုဖြေရှင်းဖို့တနေ့ကိုပလတ်စတစ်အမှိုက်တန်ချိန်20ခြေဖြတ်ပေးနိုင်ပြီးသဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့အမှိုက်ခြေဖြတ်ဆက်ကိုတညင်သဘာဝတရားရိပ်သာမှဆန့်သက်လည်ပတ်နေပါပြီ။ဂျပန်နိုင်ငံကနောက်ဆုံးပေါ်နည်းပညာနဲ့တိစောက်ထားတဲ့အဲ့ဒီဆက်ကိုသဘာဝတရားရိပ်သာဆရာတော်ကသူကိုယ်ပိုင်ငွေနဲ့မတီးတင်သွင်းခဲ့တာဖြစ်ပါတယ်။တညင်မှာကျင်းပတဲ့ဒီဆက်လည်ပတ်ပုံသရုပ်ပြပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်စုစုကပြောပြမှာပါရှင်
။ plastic အမိုက်တွေကိုစနစ်တကျဆွန့်ပစ်ဖို့နဲ့ခြေပြန့်နိုင်မှုဆိုတာမြန်မာပြည်မှာတစားတစားများပြားလာတဲ့အမိုက်ပြဿနာတွေကတခုပါ။ဒီလိုအမိုက်ပြဿနာကိုဖြေရှင်းဖို့အတွက်အရက်ဘက်အဖွဲ့အစည်းတွေကလည်းတနိုင်တစ်ပိုင်ဆောင်ရွက်လာတာကိုတွေ့ရပါတယ်။တန်လျင်သဘာဝတရားရိပ်တာနဲ့15ပြည်ရွာတစ်ဝိုက်က plastic အမိုက်တွေကိုရှင်းလင်းဖို့အတွက်သဘာဝပတ်ဝန်းကျင်ကိုနီလန်တကျထိမ့်သိမ်းပေးနိုင်တဲ့အမိုက်ခြေဖြတ်ဆက်ကိုတန်လျင်သဘာဝတရားရိပ်တာမှစတင်လည်ပတ်နေပါပြီ။ လက်တလုံးမှာတော့ဒီအမိုက်ခြေဖြက်ဆက်ဟာရိတ်တာဝန်းကျင်မှာရှိတဲ့အမိုက်တွေကိုသာရှင်းလင်းပေးနိုင်မှာဖြစ်ပေမဲ့တနိုင်ငံလုံးမှာရှိတဲ့အမိုက်ပြဿနာကိုရှင်းလင်းတဲ့နေရာမှာစံပြအနေနဲ့ဆရာတော်ကြီးကရည်ရွယ်လှုပ်ဆောင်ခဲ့ရလို့တဘာဝတရားရိတ်တာရဲ့ငွေရေးချေးရေးနဲ့ပစ္စည်းထိန်းသိမ်းရေးအပိုင်းတာဝန်ရှိသူဆရာလေးဒေါ်မေတာဝီကပြောပါတယ
်အမိုက်တွေကကိုယ်ပုံဝန်းကျင်မှာတော့အရေးများနေပါတော့ကျောင်းပုံဝန်းကျင်မှာတော့တော်တော်များနေများနေရောဒီသွားမယ်ဆိုလဲလမ်းနေပါလေဒီလိုပဲမြင်တွေ့နေရတာလေမြင်တွေ့နေရတဲ့အခါကျတော့တနိုင်ငံလုံးအတိုင်းအတာနဲ့ရှင်လိုက်ရင်တော့ဒီဆက်လေးကတော့ဘာမှမဟုတ်ဘူးဒါပေမဲ့ဟိုဒါပြောမယ်ဆိုရင်စံပြတစ်ခုအနေနဲ့စလုပ်လိုက်တာပေါ့စံပြတစ်ခုအနေနဲ့ဆရာတော်ကြီးကဒါဒီပလတ်စတစ်တွေဟာဒီတို့ဒီပတ်ဝန်းကျင်မှာအရင်ကြီးကိုအယုတ်ဆိုးအကြီးတန်နေတယ်ဒီဟာကိုဘယ်လိုပုံစံနဲ့ငါတို့စပြီးတော့လုပ်လို့ရမလဲခြေတလန်းစလှမ်းလိုက်တာပေါ့
မြန်မာငွေကျပ်3,000နီးပါးကျတဲ့နဲ့ဒီအမိုက်ခြေဖြက်ဆက်ကိုဂျပန်နိုင်ငံကမှာယူတာဖြစ်ပြီး24နာရီလည်ပတ်ပြီးတနေ့ကိုတန်ချိန်20ခြေဖြက်ပေးနိုင်တာပါဒီအမိုက်ခြေဖြက်ဆက်ကပြာမုံအနည်းငယ်သာထွက်ပြီးထွက်လာတဲ့ပြာမုံကိုလည်းအုပ်လုပ်တဲ့နေရာမှာသုံးနိုင်တာကြောင့်အလေအလွတ်မရှိပဲသဘာဝပတ်ဝန်းကျင်ကိုထိခိုက်မှုမရှိဘူးလို့ဂျပန်နိုင်ငံကနည်းပညာတွေကိုလွှဲပြောင်းတင်သွင်းပေးနေတဲ့ Sleek Limited ရဲ့မြန်မာပြည်ပိုင်းဆိုင်ရာဒါရိုက်တာဦးထွန်းအောင်ကျော်ကပြောပါတယ
်ဆရာတော်ပတ်ဝန်းကျင်နဲ့ပတ်သက်လို့အရန်သတိထားရတယ်နိဆိုတော့ဒီအမိုက်ဆက်ဆိုလို့ရှိရင်လည်းဒီမိကိုမထွက်ဘူးနောက်ပြီးတော့ဒီဒိုက်အောက်ဆင်တို့ပါတို့ဒီအစိတ်တောင်ဥစီမထွက်ဘူးပေါ့နော်အဲ့လိုထိန်းနိုင်နေနောက်ပြီးတော့လောင်စာကိုလည်းသူကထည့်ရမလို့ဝင်နေသူကသူဟိုချိဖြတ်သွားတာပေါ့အပူနဲ့ဆိုတော့အဲ့ဒီလိုဥစားမျိုးဆရာတော်ကသဘောကျတယ်ပေါ့သဘောကျတယ်အတွက်ဟိုနမူနာအနေနဲ့အဲ့ဗမာပြည်မှာဒီဆက်တစ်ခုဆရာတော်ကစပြီးတော့တည်ထောင်ပေးတဲ့တဲ့ပေါ့
အခုလိုအမိုက်ခြေဖြက်ဆက်တက်ဆင်မှုအတွက်ဂျပန်နိုင်ငံကပညာရှင်တွေနဲ့အချိန်ချင်းတိုင်ပင်ပြီးမြန်မာပြည်ကအမိုက်တွေနဲ့ကိုက်ညီတဲ့ခြေဖြက်စနစ်ကိုရဖို့အတွက်အကြံပေးခဲ့တဲ့ Professor Shu Ishi Yokoyama ကမြန်မာပြည်မှာအမိုက်တည်ယူတဲ့စနစ်ကိုတရားမလုပ်ထားဘူးလို့ဆိုပါတယ်
။収穫システムは普通は収集車と言われるそういうゴミの収集する車が。
ゴミがタイスをね、タイスや薬剤そうね、薬剤やしてအမိုက်ပစ်ဖို့အတွက်အမိုက်တဲတဲ့ကားတွေကအဲ့ဒီရက်စုကိုလာပြီးတော့တဲတဲ့အခါမှာလဲအမိုက်အစိုးအမိုက်အချောက်ဆိုပြီးတော့ခွဲကြပြီးတဲကြတယ်မြန်မာပြည်မှာကတော့အမိုက်တဲယူတဲ့စနစ်တေချာလောက်ထားတာမတွေ့ရဘူးလူတိုင်းကအဲ့ဒီလိုပဲပြစ်နေကြတာတွေ့ရတယ
်ပလတ်စတစ်အမိုက်ပြဿနာကိုဖြေရှင်းဖို့အတွက်အစိုးရမှသာမကပဲပြည်သူတွေမှလည်းတာဝန်ရှိတာကြောင့်တဘာဝတရားရိုက်တာအနေနဲ့လဲတနိုင်တစ်ပိုင်ဆောင်ရွက်နေတာလို့ဆရာလေးဒေါ်မေတာဝီကပြောပါတယ
်လူသားအကျိုးပြုလုပ်ငန်းမှာအစိုးရမှမဟုတ်ဘူးလူတိုင်းလိုက်လုပ်နိုင်ရမယ်ဆရာလေးပြောတာအမိုက်ကိုကိုယ်တိုင်ပြစ်နိုင်တယ်လို့ကိုယ်တိုင်လည်းကောက်နိုင်ရမယ်။ဒါအဓိကအကြတော့အချက်အစိုးရဆိုတာပြည်သူကဖွဲ့ပေးထားတဲ့အစိုးရလေ။အဲ့တော့အစိုးရကိုကြီးပဲပုံချရတာဒါတိတ်တဘာဝမကြအောင်။ပြစ်တဲ့လူရှိလို့တိတ်နေရတာဒီပြစ်တဲ့လူတွေကကိုယ့်ကိုကိပ်လုံးနိုင်လို့ရှိရင်ဒါကြီးကတော့လောက်များစဲအကြောင်းမရှိဘူး။ဒါပေမဲ့လည်း50-50ပေါ့ပြည်သူမှ50တောင်းဝင်ရှိတယ်လို့အစိုးရမှ50တောင်းဝင်ရှိတယ်
လူတွေဆုံးပြစ်လိုက်တဲ့ plastic အမိုက်တွေဟာသဘာဝအလျောက်ပျက်စီးယိုယင်သွားခြင်းမရှိပဲနှစ်ပေါင်းများစွာတည်ရှိနေတာကြောင့်သဘာဝပတ်ဝန်းကျင်ကိုထိခိုက်စေုံသာမကပဲရင်းနှီးတံတားတွေရှင်တန်ရေးအတွက်လည်းအဟန့်အတားဖြစ်လို့နေပါတယ်။ဒါကြောင့်လည်း plastic ဆုံးပြစ်အမိုက်တွေကိုကမ္ဘာတဝန်းကြီးမားတဲ့ပြဿနာတစ်ခုအဖြစ်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကရှုမြင်လာကြတာပါ။မြန်မာနိုင်ငံရဲ့လူဦးရေအထူးထပ်ဆုံးဖြစ်တဲ့ရန်ကုန်မြို့မှာလူတွေရဲ့ပလတ်စတစ်ဆုံးပြစ်မှုဟာတရက်ကိုတန်300ရှိနေပြီးပလတ်စတစ်အမိုက် 300.8 ကီလိုကိုနေ့စဉ်ဆုံးပြစ်နေတယ်လို့ပလတ်စတစ်လျှော့ချရေးလှုပ်ရှားနေတဲ့တပ်မြန်မာအဖွဲ့ကထုတ်ပြန်ထားပါတယ်။ပလတ်စတစ်အမျိုးအစားတွေကနှစ်ပေါင်း 2,000 ကျားတဲ့အထိမပြတ်စီးပဲတည်ရှိနေပြီးကောင်းကျိုးမရှိတဲ့ဒီအမိုက်တွေကိုလျှော့ချနိုင်မှုအတွက်ကမ္ဘာတဝန်းလှုပ်ရှားဆောင်ရွက်နေကြပါတယ်။
ဆုစုပြပြသွားတာပါရှင်ကျမတို့ VOA ကိုဝေဖန်ကြံပြုစာပေးပို့လို့တဲ့တိတ်သချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American သံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ် 855 ကိုဆက်သွယ်နိုင်သလို email လိပ်စာ burmese@voanews.com ကိုလည်းစာရေးသားနိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်နိုဝင်ဘာလ18ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ကြပါတယ်။အခုည9နာရီခွဲကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးကဏ္ဍမှာဒီမြန်မာပြည်ကပြိပက္ခတွေကြောင့်နိုင်ငံတကာကဖိအားပေးတဲ့အခါမှာစီးပွားရေးအပေါ်ဘယ်လိုကြက်ရိုက်နိုင်သလဲဆိုတာကို
နီးစနစ်ကြကြနဲ့ရင်းနှီးမြှုပ်နှံမှုလုပ်တဲ့နိုင်ငံတွေကမြန်မာပြည်တော့သူတို့ပို့ပြီးတော့ကြောက်တဲ့ကြောက်လာတယ်။ဒါမဲ့တချို့နိုင်ငံတွေကဒီလိုမျိုးနီးစနစ်ခိုင်ခိုင်တာမှမရှိ
မြန်မာနိုင်ငံအကျိုးဆောင်လုပ်ငန်းတစ်ခုကိုလုပ်ခဲ့ပြီးတဲ့ဥပဒေပညာရှင်ဒေါက်တာဆလိုင်းငုံကျွန်းလျံနဲ့ဆွေးနွေးထားတာကိုနားဆင်ကြရမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့ဘလော့ဂါတွေပြောသမျှနဲ့သက်တမ်းရောင်သတင်းလွှာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်။အခုအရင်ဆုံးတော့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ပကိုးတိုင်းဒေသကြီးရွှေတောင်မြို့နယ်တဲကကျေးရွာတချို့မှာဆိုရင်ကောက်ညင်းဆိုင်ပွဲတော်ဆိုတာကိုကျင်းပနေကြပါတယ်။ဧည့်သည်တွေကိုကောက်ညင်းဆိုင်တို့နဲ့အဲ့ဝဲပြုသလိုပြန်ရင်လဲကောက်ညင်းဆိုင်တို့လက်ဆောင်ထည့်ပေးလိုက်တာဖြစ်ပါတယ်။မြစ်မခသတင်းအေဂျင်စီကကိုမွေးကျူတင်ပြထားပါတယ်ရှင
်။ပကိုးတိုင်းဒေသကြီးရွှေတောင်မြို့နယ်တဲကကျေးရွာတချို့မှာစပားရိတ်သိမ်းပြီးချိန်တိုင်းနှစ်စဉ်ကျင်းပပြုလုပ်နေကြဖြစ်တဲ့ကောက်ညင်းဆိုင်ပွဲတော်ကိုတစောင်းမုံလာတွေမှာကျင်းပလေ့ရှိကြပါတယ်။အဲ့ဒီဒေသဘက်ကကြေးရွာတွေမှာဖျားပွဲတော်တွေကိုယာတိလိုက်သတ်မှတ်ကျင်းပလေ့ရှိကြပြီးဗုဒ္ဓဘာသာဝင်တွေကိုဝယ်တဲ့ဖျားရှင်ကိုတတ်တော်ထင်ရှားရှိနေတဲ့ကဲသို့ရည်မှန်ပြီးဆွန့်တော်ကြီးကက်လူပူဇော်ကြတဲ့ပွဲတော်တွေဖြစ်ပါတယ်။ဒီလိုဖျားပွဲတော်တွေကိုလာရောက်လည်ပတ်တဲ့အပေါင်းအသင်းမိတ်ဆွေတွေကိုကောင်းကျင်းတုပ်တွေစုပေါင်းချင်အောင်ထားတဲ့ကောင်းကျင်းဆိုင်တွေနဲ့အခမ်းကျွေးမိတာကောင်းကျင်းဆိုင်တွေလက်ဆောင်ပေးကြတာကိုအစွဲပြုပြီးကောင်းကျင်းဆိုင်ပွဲတော်လို့ဖော်ဆိုကြတာလည်းဖြစ်ပါတယ်။စပားရိတ်သိမ်းချိန်မှာအစောဆုံးပေါ်ဦးပေါ်ပြားကောင်းကျင်းဆန်နဲ့လှုပ်ထားတဲ့ကောင်းကျင်းဆိုင်တွေကိုဖျားရှင်တန်းမှာစွန့်တော်ကြီးကက်လူပူဇော်တာကျွေးမွေးဧကန်တာဟာဆံရီစပားပေါင်းများစီဖို့ကောက်ပဲတိနံဖြစ်တွန်းစီဖို့ကြည်ရွယ်လူရန်းနာလို့လည်းဒေသခံတွေကပြောကြပါဗျ။အဲ့ဒီကြောင့်လည်းပတ်သက်လို့ကြောက်မြင့်ကျွေးရွာမှာရွှေလာရောင်ဖျားခေါ်ဘကအဖွဲ့ဝင်ဦးမောင်မောင်ထူးကအခုလိုပြောပါဗျ။ကိုယ
့်ရဲ့လောအားပင်ပန်းလှုပ်တာနဲ့တောင်သူလယ်သမားတွေရဲ့ဒီစပားတွေလိုက်ကြတယ်ပေါ်လာတဲ့ကောက်ပွဲလေးကိုလူဝတန်းလှုပ်တယ်ဗုဒ္ဓဘာသာအရဆိုရင်ဘယ်ကောင်းတဲ့ကုသိုလ်လေးတစ်ခုပေါ့ဗျာ။ရှေ့လူကြီးတွေတုန်းကတော့ဒီမှာ6ရက်9ရက်နေ့10ရက်နေ့ပေါ့အဲအမောင်ဇက်တွေပါတယ်အဲ့ဒါဟိုရုပ်ရှင်တွေထည့်တယ်ပေါ့ဟိုဘူးတော့ဒါတွေကနည်းနည်းနည်းနည်းရရမှာလည်းပဲအရင်ဟွာဖြစ်နေတော့ဘူးပိုင်းကြတော့ဒီရုပ်ရှင်တွေဇက်တွေကိုမထည့်တော့ဘူးပေါ့ကျွန်တော်တို့ဒီကနေပြီးတော့ပဲဒီဧည့်သည်တွေကိုကျုံ့ဝဲအခမ်းအနားရဲ့အဲ့ဒါဟိုဖျားသွားပြီးတော့ရှင်လာရောင်ဖျားသွားပြီးတော့ဟိုစွန့်တော်ကြီးတင်တယ်ပေါ့အဲအဲ့လူတွေလုပ်တယ်ဘူး9ရက်နေ့ခုညနေဆိုရင်ကျွန်တော်စွန့်တော်ကြီးတင်သွားကြမယ်လေဘယ်လိုနေသွားတယ်ဟိုရှိရနေမင်းလည်းကြတော့စွန့်တော်ကြီးကတ်နေ7နာရီလဲကြတော့ကျွန်တော်တို့က7နာရီကြိုလဲကြိုစွန့်တော်ကြီးစွန့်ပြီးတော့အာမရည်သက်ချက်ပြရားပွဲလုပ်ခဲ့ပြီးတော့ကျွန်တော်တို့ဒီဟိုပွဲတော်လေးလေးနေပေါ့ပြရားခံတယ
်ကောင်းချင်းဆိုင်ပွဲတော်ကိုကြောင်းမြင့်ကျွေးရွာပြင်ရွှေတောင်မြို့နယ်တဲ့ကရွာတစ်ကုန်းကျွေးရွာရွာဟောင်းကုန်းကျွေးရွာရွာလေးကုန်းကျွေးရွာထန်းကုန်းကျွေးရွာမြင်းနီးဝကျွေးရွာရွာတကြီးကြီးရွာရွာသားရကြီးရွာရှင်ကုံကြီးရွာတွေကအိမ်တိုင်းလိုလိုမှကျင်းပပြုလုပ်ကြတာဖြစ်တယ်လို့သိရပါတယ်။တနေ့မှတခါပြုလုပ်တဲ့ဒီပွဲတော်ကိုအကြောင်းပြုပြီးဆွေမျိုးတွေမိတ်ဆွေအပေါင်းအသင်းတွေပြန်လည်ဆုံစည်းကြတယ်လို့လည်းကျောင်းဆရာမတူဦးဖြစ်တဲ့ဒေါက်ထက်ဝေဝေငင်းကခုလိုပြောပါတယ်။
ကောင်းကျင်းဆိုင်ပွဲတော်ဖြစ်လာပုံပါပေါ့နော်အာဒီရာသီပေါ့နော်လဲဆိုင်တဲ့အချိန်မှာပေါ်ဦးပေါ်ပြားဖြစ်တဲ့ကောင်းကျင်းပေါ့နော်အဲကောင်းကျင်းပေါ်မှာတို့ရတလေအနေနဲ့ဟိုးဘိုးဝါပြီးပြန်လာချက်ပြန်အောင်နော်အဲကောင်းအာပေါ်ဦးပေါ်စားကောင်းကျင်းကိုစိုက်ပြီးတော့ဘုရားကိုမြတ်စွာဘုရားကိုပူဇော်တယ်ဆိုတဲ့အတိတ်ပိုင်းနဲ့အာပြုလုပ်ကြတဲ့ပွဲဖြစ်ပါရဲ့ပေါ့နော်ပြီးလို့ရှိရင်ဒီလိုကောင်းကျင်းဆိုင်ပွဲတော်ပြုလုပ်ရတဲ့အတွက်ကြောင့်ပေါ့နော်ဟိုယနေ့ရဝေးရအမေဆွေမျိုးတွေအကုန်လုံးလည်းလာပြီးတော့စားပျော်ပျော်ပါပါစားတာတောက်ကြတယ်ပြီးလို့ရှိရင်ဝေးပါနေတဲ့တမင်ချင်းတွေအကုန်လုံးလည်းဒီမျိုးဒီကောင်းကျင်းဆိုင်ပွဲတော်ရဲ့ကိုရောက်ပြီဆိုလို့ရှိရင်ပေါ့နော်ပြန်လာကြပြီးတော့ဆွေမျိုးပြင်နေအတူအဲ့လိုမျိုးတွေ့ဆုံတဲ့ပွဲလေးဖြစ်ကုန်ကျင်းပတာဖြစ်ပ
ါပွဲတော်ကျင်းပခြင်းဆိုဒီနေမြေတွေကကြေးရွာသူကြေးရွာသားတွေဟာဟိုဘက်ရွာဒီဘက်ရွာပျော်ပျော်ပပကူးကူးသွားလာကြပြီးဒါနပြုအခမ်းနဲ့စားတောက်ဖွဲ့ရာတွေကိုစားတောက်ကြရင်ကောင်းချင်းဆိုင်ပွဲတော်ကိုပါဝင်ဆွေးနွေးကြတာဖြစ်ပါတယ်။ဒ ဒီပွဲတော်ဟာလွန်ခဲ့တဲ့နှစ်200လောက်ကတည်းကအိုးဝါပြည်ပင်အစဉ်ဆက်ကျင်းပလာခဲ့တဲ့ရိုးရာပွဲတော်တစ်ခုဖြစ်တာကြောင့်အခုမျိုးဆက်တွေလက်ထက်မှာလည်းဆက်လက်ထိန်းသိမ်းသွားရမှာဖြစ်တယ်လို့ဒေသခံလူငယ်တွေကပြောကြပါတယ်။ကြောင်းမြင့်ကြီးရွာသားတို့ဦးဖြစ်တဲ့ကိုလိုင်ဦးကတော့ကောင်းချင်းဆိုင်ပွဲတော်နဲ့ပတ်သက်လို့သူ့ရဲ့ခံစားချက်ကိုအခုလိုပြောပါတယ
်။ကောင်းချင်းဆိုင်ပွဲတော်ထုံးတယ်ကတော့ရှေ့လူကြီးသူမတွေပြတ်ပြတ်ကျက်အေးရတော့ကျွန်တော်တို့ဒီတောင်သူဦးကြီးတွေရဲ့နေရာဆိုင်ခင်းတွေရဲ့ထွက်တဲ့စပါးပြီးနဲ့စပါးပြီးနဲ့အူဖြစ်ရပါဗျာဒါလေးပြတ်သွားဖျားဘူးဆုတ်ကတ်တဲ့ကောင်းကြီးတိုင်းဆိုင်ပြီးတော့ပြုတ်လို့ပြီးတော့လက်ဆွဲပြောဆုတ်ကတ်တဲ့ပွဲပေါ့လူတော်တဲတာကတော့ဒါဖျားဘူးကောင်းကြီးတိုင်းဆိုင်ပြီးတော့ကတ်တယ်ဘုံပဲဒီတာတတိမျိုးစုံအဲ့ဒီတွေကြတော့အဟင်းမျိုးစုံချက်ကျွေးတယ်အဟင်းမျိုးစုံသမင်းကျွေးတယ်ပေါ့ဒါလူငယ်တွေကြတော့လူငယ်တွေခန္ဓာဘာဘာညာကြီးလည်းပါတော့ဘူးပါကြကြတော့လက်ဆောင်ကောင်းချင်းတိုင်းပေးလိုက်ရတယ်သူတို့ကလည်းကောင်းချင်းတိုင်းလေးတွေပေးလိုက်လို့သူတို့ကလည်းပီတိဖြစ်တယ်လို့ကျွန်တော်တို့တော့ပေးလိုက်ရတဲ့လူကလည်းကျွန်တော်တို့ကပီတိဖြစ်ပါတယ
်ပွဲတော်မှာစွန့်တော်ကြီးကတ်လူတာအပြင်ကာလာသားတွေကြိုက်တေးဂီတာနဲ့ဖျော်ဖြေတာတွေအိုးစီဒိုးဘဝိုင်းနေနဲ့ကြေးရွာတွေကိုလှည့်လေတာတွေပိုက်ကြော်ချင်းပြိုင်ပွဲတွေကိုလည်းထည့်သွင်းကျင်းပလိရှိတယ်လို့သိရပါတယ်ကျွန်တော်မွေးကြည့်ပါမြန်မာခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါမြန်မာခသတင်းအေဂျင်စီကတင်ဆက်ပေးနေတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြကြရပါရှင်ခုစီးပွားရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်လူနည်းစုတွေပေါ်ပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာတရားရုံးတွေမှာအမှုဖွင့်ခံရတဲ့အပြင်အာဂျင်တီးနားနိုင်ငံမှာလည်းမြမခေါင်းဆောင်တွေကိုအမှုဖွင့်လိုက်တာကြောင့်အမေရိကန်အပါအဝင်အထူးသဖြင့်အနောက်နိုင်ငံတွေစီကမြမပြည်တွင်းရင်းနှီးမြှုပ်နှံမှုတွေကိုထိခိုက်စေနိုင်ပါသလားအမေရိကန်လုပ်ငန်းတွေအတွက်မြမနိုင်ငံမှာဥပဒေအကျိုးဆောင်လုပ်ငန်းတစ်ခုထူထောင်လုပ်ကိုင်ခဲ့ပူးသူဥပဒေပညာရှင်ဒေါက်တာဆလိုင်းငုံကျွန်းလျံနဲ့ဆွေးနွေးမေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်သင်ကြီးထိုက်ကတင်ပြထားပါရရှင်
ဒီနိုင်ငံတကာခုံရုံးတွေမှာနောက်ထပ်အာဂျင်တီးနားလိုနိုင်ငံမျိုးမှာတရားစွဲတဲ့ဟာတွေစွဲချက်တင်တဲ့ဟာတွေရှိလာပါတယ်ဆိုတော့ဒီကိစ္စကဒီအမေရိကန်ပါဝင်ပေါ့နော်အနောက်နိုင်ငံတွေရဲ့အဓိကယဉ်နီးမြုပ်နှံမှုအပေါ်မှာဘလောက်တက်ရောက်သွားနိုင်ပါသလဲရှင
်ဒီလိုအမှုရင်ဆိုင်အမှုဖွင့်ချင်းခံလိုက်ရတာနဲ့ဟိုအနည်းဆုံး impact လေးခုရှိတယ်အကျိုးသက်ရောက်မှုနံပါတ်1ကဥပဒေကြောင်းဆိုင်ရာအကျိုးသက်ရောက်မှုဒုတိယဆရာမမေးတဲ့စီးပွားရေးဆိုင်ရာယဉ်ကျေးမြုပ်နှံမှုဆိုင်ရာအကျိုးသက်ရောက်မှုတတိယဟိုလူမှုရေးဆိုင်ရာပေါ့ social impact ပေါ့စတုထကတော့အဲ့ဒီ impact သုံးခုကြောင်းနောက်ဆက်တွဲဖြစ်လာနိုင်တဲ့နောက်ဆက်တွဲ impact တွေအများကြီးပါပဲဟို ICC ဖြစ်ဖြစ် ICC ဖြစ်ဖြစ်ဒီ Argentina မှာဖြစ်လာတဲ့အခါကျတော့ဒီ investor ဆိုတဲ့လူကအစိုးရလူမဟုတ်ဘူးသူကနေသူပတ်စံချမ်းသာပြီးတော့ငွေချပြီးတော့ဟောအကျိုးအမြတ်အတွက်လူချင်တဲ့လူလူချင်တဲ့လူကမြန်မာဆိုတဲ့ဟာဒါမှမဟုတ်ဗမာဆိုတဲ့ဟာဘာမာဆိုတဲ့ဟာသူကရှာလိုက်တာနဲ့ဒီတိုင်းပြည်ကအမှုသုံးခု pending အလုပ်ခံရတဲ့နိုင်ငံပါလားဆိုလို့ရှိရင်ကျွန်တော်ပြောရတယ်လာမှာမဟုတ်အဲ့တော့ဒီလိုနီးစနစ်ကြကြနဲ့ရင်းနှီးမြှုပ်နှံမှုလုပ်တဲ့နိုင်ငံတွေကမြန်မာပြည်တော့သူတို့ပို့ပြီးတော့ကြောက်တဲ့ကြောက်လာပဲဒါပေမဲ့တချို့နိုင်ငံတွေကဒီလိုမျိုးနီးစနစ်ခိုင်ခိုင်မာမာမရှိဘဲနဲ့ကျွန်တော်ကျမအမျက်ရရင်ပြီးရောဆိုပြီးတော့တိုင်းပြည်တွေကတော့သူတို့လာလိမ့်မယ်လို့ဖြစ်တယ်ဘာလို့လဲဆိုတော့ဟိုတောမီလောင်တောကြောင်လက်မောင်းခတ်ပေါ့ကွာအဲ့ဒီအမျက်အစွမ်းကိုချိန်ပြီးတော့လုပ်တဲ့ဟာတွေတော့လာကောင်းလာလိမ့်မယ်လို့ဖြစ်ပါတယ်
ဟုတ်ကဲ့ရှင်ဆရာအဲ့တော့ဒီအနောက်နိုင်ငံဒီကုမ္ပဏီကြီးတွေကဒီဟိုမြန်မာနိုင်ငံလိုနေရာမျိုးကဈေးကွက်တက်လဲရှိတယ်ရင်းနှီးမြှုပ်နှံဖို့လဲအခြေအနေကောင်းတချို့ရှိတယ်ဆိုတဲ့နေရာမှာသူတို့ကဒီလူခွင့်ရနေပတ်သက်ပြီးတော့အလေးထားလို့လားဘာကိစ္စကြောင့်သူတို့တုံ့နှေးသွားနိုင်မှာလဲရှင်ဆရာ
လူခွင့်ရကြောင့်တုံ့နှေးသွားလားဆိုတာရင်းနှီးမြှုပ်နှံဖို့လုပ်မဲ့ပတ်စံရှိတဲ့လူတယောက်ကသူ့ရဲ့ရင်းနှီးမြှုပ်နှံမှုကနေအမျက်ရမယ်ဆိုတော့ဖြော်လင့်ချက်နဲ့သူကရင်းနှီးမြှုပ်နှံမှုလုပ်တာအဲ့တော့သူ့ရဲ့အမျက်ကမြန်မာပြည်မှာသူရင်းနှီးမြှုပ်နှံမှုတစ်ခုလုပ်ပြီးတော့အဲ့ဒီမြှုပ်နှံမှုရဲ့ထွက်လာတဲ့ရလတ်ကမြန်မာပြည်မှာမဟုတ်ဘူးနိုင်ငံခြားကိုတင်ပို့ရမှာ EU ကိုပို့ရမှာ American ပို့ရမှာ Latin America ပို့ရမှာ Japan ကိုပို့ရမှာ Russia ကိုပို့ရမှာအဲ့ဒီခါကျတော့စားသုံးတဲ့စားသုံးသူတွေကကြည့်ပြီးတော့ဟာဒီဟာကဗမာပြည်ကလာတယ်ဗမာပြည်ကလူခွင့်ရေးကိုမလိုက်တာဘူးလူမျိုးသုံးဖြတ်ရေးကိစ္စ genocide တို့ crime against humanity တို့ war crime တို့ကျူးလွန်တယ်လို့တရားရုံးနိုင်ငံတကာတရားရုံးသုံးခုမှာဖွင့်ဖွင့်ထားတဲ့နိုင်ငံဖြစ်တယ်ဆိုမဝယ်လို့ရှိရင် तू ကဒီမှာရင်းနှီးမြှုပ်တာတဲ့ဟာ तू ရှုံးမှာအဲ့တော့ဘယ်တထေးရမှာအရှုံးခံပြီးတော့ရင်းနှီးမြှုပ်တာမျိုးလုပ်မှာမဟုတ်အဲ့ဒီဟာကအကုန်လုံးကဒီဖက်မှာဒီ investment ကနေဟိုဖက်က supply နဲ့ benefit အကုန်လုံးကချိန်နေတယ်အဲ့ဒီဟာကိုကျွန်တော်တို့ဒီအကုန်လုံးခြုံပြီးတော့သုံးသပ်နိုင်ဖို့လိုတယ်လို့ထင်ပါတယ်
ဟုတ်ကဲ့ရှင်အဲ့ဒီဆရာအခုပြောတဲ့ကိစ္စမှာဒီမြန်မာအစိုးရဟာဆိုရင်လည်းအခုဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဆိုရင်ဒါထိုင်းနိုင်ငံကိုသွားတယ်ဒါဟိုပထမတစ်ခါတော့ငါထိုင်းမှာဒီရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့ဖိတ်ခေါ်တဲ့ပွဲသူတို့တစ်ခုလုပ်တယ်နောက်တစ်ခုကဒီအာဆီယံဟိုအာဆီယံထိပ်သီးဆွေးနွေးပွဲမှာလည်းသူဒါမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့သူမိန့်ခွန်းပြောပါတယ်ဆိုတော့ဟိုမြန်မာနိုင်ငံတွင်းမှာလည်းရခိုင်လိုနေရာမျိုးမှာဒါရင်းနှီးမြှုပ်နှံမှုဖိတ်ခေါ်ရဲသွားတယ်ပေါ့နော်ဒီလိုတွေလှုပ်လာတယ်ဆိုတော့အဓိကတော့ဟိုဒေတာတွင်းရင်းနှီးမြှုပ်နှံသူတွေကိုပို့ပြီးတော့များအာယုံဆိုင်နေသလား
ဟုတ်ကဲ့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဒီအေရှားကဟိုဒီ investor ကိုဖိတ်ခေါ်ပြီးတော့မြန်မာပြည်မှာ investment လုပ်ပါဒါဖြစ်နိုင်ခြေရှိတယ်အကျိုးအမြတ်ရမယ်ဆိုလို့ပြောတာတော့သူအနေနဲ့ပြောတင်ပြောထိုက်လို့ပြောတယ်လို့ထင်တယ်ပထမအချက်ကဘာလို့လဲဆိုတော့ဒီအနောက်နိုင်ငံကိုခဏထားအောင်အာရှက investor တွေဆိုတာစဒီ regulation တော်တော်နည်းတယ်သူတို့ကငွေဖြူငွေမဲကစားပါဟိုဘောတရားဝင်ရောတရားဝင်ရောဒီကိစ္စတွေ regulation အားနေတော့သူတို့အတွက်ကအင်္ဂလိပ်လိုပြောရင် loophole ဆိုတဲ့ဟာထပ်ပေါက်လေးတွေအများကြီးရှိတယ်။ဒါပေမဲ့ဒီအနောက်နိုင်ငံကလူတွေကနိုင်ငံတွေကဒီ investment လုပ်လို့မယ်ဆိုလို့ချင်းသူ့ရဲ့ regulation ကခိုင်မာတော့ဒီထပ်ပေါက်လေးတွေကရှာဖို့အရခက်တယ
်။ဟောဒီအစိုးရနဲ့လောက်ကန်ရတဲ့အနေအထားရောဟိုမြန်မာအစိုးရဘက်ကဖြေလျှော့ပေးတာတွေတိတိတသားတွေ့လာရပါသလားဘလို့ဒီလောက်တာကန်တာအဝင်အဝိုင်းမျိုးဖြစ်လာပါသလဲ
။ဟုတ်ကဲ့ကျွန်တော်မြန်မာပြည်ပြန်လာတာ9 8နှစ်လောက်ရှိပါပြီဒီမှာနေနေတာတခုကတူတက်ဖို့တချို့နေရာတွေမှာရှိပါတယ်ဒါပေမဲ့တစ်ဖက်မှာအစိုးရကအနောက်နိုင်ငံတွေလိုမျိုး regulation တခုထဲမလုပ်ဘဲနဲ့အကုန်လုံးမှသူကဝင်ပါနေတော့ဟိုမနိုင်ဝန်ထမ်းတယ်လို့ဖြစ်နေတယ်အမှန်ဆိုကျွန်တော်အမြင်မှာတော့အစိုးရလုပ်တင်တာ regulation ကောင်းကောင်းချပေးပြီးရင်ဒီဖက်မှာဒီစီးပွားရေးလုပ်နေတဲ့လူတွေကအဲ့ဒီ regulation လိုက်လာပြီးတော့လူခွင့်ရေးအခြေအနေပဲဖြစ်ဖြစ်တခြားနိုင်ငံတကာစံနှုန်းစံထားပဲဖြစ်ဖြစ်ဥပဒေပဲဖြစ်ဖြစ်အဲ့ဒါကိုလိုက်လာဖို့လူတွေလို့ကျွန်တော်ကတော့ယူဆတယ်ဒါပေမဲ့အဲ့ဒီအပိုင်းမှာအားနေတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကတောက်လျှောက်ဒီဘဟုချုပ်ကင်မှုကနေကြီးပြင်းလာတဲ့နိုင်ငံဆိုတော့အဲ့ဒီအထာကဖြစ်ပြီးပျောက်နေတယ်
မတင်ကြီးထိုင်စီစဉ်တိဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနက်ခင်းမှပြန်ပြီးနှာစင်နိုင်ပါတယ်ရှင်အခုဘလော့ဂါတွေပြောသမျှအစီအစဉ်နှာစင်ရပါမယ်မိသားစုဖျော်ဖြေရေးရုပ်ရှင်တွေရုပ်သံ series တွေကိုထုတ်နေတဲ့ Disney ကုမ္ပဏီကြီးက Disney Plus ဆိုပြီးတော့ရုပ်ရှင်ကားတွေကို online ပေါ်မှာ streaming လုပ်ဓာတ်ရိုက်ကြည့်နိုင်မဲ့ဝန်ဆောင်မှုတစ်ကိုစတင်လိုက်ပါတယ် online streaming ဝန်ဆောင်မှုတွေမှာတခြားအောင်မြင်နေပြီးသားလုပ်ငန်းတွေထက် Disney Plus ကဘလောက်ပိုပြီးတော့ထူကြသလဲဘလို့ရုပ်ရှင်ကားတွေကြည့်နိုင်မလဲဆိုတာကိုမတ်စုမြတ်မွန်က blogger တွေပြောသမျှအစီအစဉ်ကနေတင်ပြပေးထားပါတယ်ရှင်
ပြောများနေတဲ့ Disney Plus Streaming ကတော့အမေရိကန်မှာ November 12ရက်နေ့ကစနေပြီးကိုသားညုံရေးပထမဆုံးနေ့မှာပဲဝန်ဆောင်မှုယူတဲ့လူတွေကထင်ထားတာထက်အများကြီးများတယ်လို့ Disney ကုမ္ပဏီကပြောတယ်ရှင်
။ဟုတ်တယ်မဆမမော်က Disney ရုပ်ရှင်ကားတွေအပြင် Iron Man တို့ Thor တို့လိုမျိုး Marvel က Super Hero ရုပ်ရှင်ကားတွေနောက် Star Wars Jedi ရာစစ်ပွဲကားတွေပါကြည့်နိုင်မဲ့ Disney Plus ကို American, Canada နဲ့ Netherlands နိုင်ငံတွေမှာ November 12ရက်မှာစပြီးတော့ဝန်ဆောင်မှုပေးနေတာမဟုတ်လားဗျ။
online ကနေပြီးတော့ရုပ်ရှင်တွေရုပ်သံ series တွေမှတ်တမ်းရုပ်ရှင်ကားတွေကိုဓာတ်ရိုက်ငှားကြည့်လို့ရတဲ့ streaming ဝင်ဆောင်မှုတွေကအခုနောက်ပိုင်းလူကြည့်ပိုများလာနေချိန်မှာ Disney company ကလည်း Disney Plus ကိုမိတ်ဆက်တာရှင်Disney ဆိုတာကဒီ Mickey Mouse တို့ Minnie Mouse တို့ကိုဖန်တီးထားတဲ့ကုမ္ပဏီလေ Mary Poppins တို့ Sleeping Beauty တို့ Frozen တို့ Lion King တို့လိုကလေးရောလူကြီးတွေပါနှစ်သက်ကြတဲ့ cartoon ကားပေါင်းများစွာကိုဖန်တီးထုတ်လုပ်ပြခဲ့တဲ့ကုမ္ပဏီကြီးဆိုတော့အဲ့ဒီကုမ္ပဏီကလုပ်တဲ့ live streaming ဝင်ဆောင်မှုအသစ်ကိုစိတ်ဝင်တစားစောင့်နေကြတာကြားပြီ
း Disney Plus ဝင်ဆောင်မှုပေးမယ်ဆိုတဲ့ကဘယ်တော့လဲလစဉ်ကြီးနှစ်စဉ်ကြီးဘယ်လောက်ပေးရမလဲဆိုပြီးတော့မင်းနေကြတဲ့သူတွေကလည်းမနည်းပါဘူးနော် online streaming ဇီးကွက်ထဲမှာ12နှစ်လောက်ကြိုရောက်နေတဲ့ Netflix မှာပြနေတာတွေတက်ဘာတွေပိုထူးလာမလဲဘလောက်ပိုကောင်းလဲလို့သိကျင်နေကြတာလေ
တခြား online streaming လုပ်ငန်းတွေထက်ကိုဘာထူးမလဲဆိုတာကို Walt Disney Animation Studio ကြီးရဲ့ဥက္ကဋ္ဌ Clark Spencer ကိုယ်တိုင်ပြောပြတာပဲနားထောင်ကြည့်ရအောင်ပါ
When you look at Disney Plus and you see the breadth of that library, when you see that there's Disney Animation and Pixar Animation, there's Lucasfilm, there's Marvel, there's National Geographic, and you think about the library...
Disney Plus ကိုကြည့်မယ်ဆိုရင် Disney Animation ပါတယ်, Pixar Animation ပါတယ် Lucasfilm ထုတ်လုပ်ရေးပါတယ် Marvel ပါတယ် National Geographic ပါတယ်အဲ့ဒီရိုက်ကူးထုတ်လုပ်ရေးလုပ်ငန်းတွေကနေထုတ်လုပ်ပြသခဲ့တဲ့ရုပ်ရှင်ကားမှတ်တမ်းရုပ်ရှင်ကားတွေကအများကြီးမှအများကြီးကိုကြည့်နိုင်မှာပါ
သူပြောသွားတဲ့အတိုင်းပဲရှင် Disney Plus က Disney Company ကထုတ်လုပ်ပြသတဲ့ရုပ်ရှင်ကားတွေရုပ်သံ series တွေပဲမဟုတ်ဘူး Pixar Studio ကဖန်တီးထားတဲ့ animation cartoon ကားတွေဥပမာလူကြီးလူငယ်ကြိုက်တဲ့ Toy Story တို့ Monsters Inc. တို့လိုမျိုး animation cartoon ကားတွေအများကြီးပါမယ် Avengers တို့ Iron Man တို့ Thor တို့ Captain America တို့လိုမျိုး Marvel Superhero ဇာတ်ကောင်တွေကိုရုပ်ရှင်ရိုက်ထားတဲ့ကားတွေပါမယ်နောက်1989ခုနှစ်ထဲကစပြီးတော့ထုတ်လုပ်ပြသခဲ့တဲ့မူလ classic Star Wars ရုပ်ရှင်ကားတွေအပါအဝင် Star Wars Jedi ရဇာတ်ကားတွေအားလုံးကိုကြည့်နိုင်မယ်။နောက် National Geographic Company ကရိုက်ကူးထားတဲ့ရုပ်ရှင်မှတ်တမ်းရုပ်ရှင်တွေကိုကြည့်နိုင်မယ်ဆိုတော့မနည်းလှဘူးရှင်။နောက် Disney ဆိုတာကဒီမိသားစုဖျော်ဖြေရေးဖြစ်တာကြောင့်မလို့ညဉ့်ညမ်းရိုင်းပြတဲ့ပြကွက်တွေပါတဲ့ R-rated ကားတွေ Disney မှာကြည့်နိုင်မှာမဟုတ်ဘူးတဲ့
။1990နှစ်ပိုင်းတွေကအမဂန်ပရိသတ်တွေရှိနေတဲ့ Star Wars ကို Disney Plus မှာပထမဆုံးရုပ်သံ series အနေနဲ့လည်းပြနေတယ်ဗျ The Mandalorian ဆိုတဲ့ Star Wars series episode တစ်ခုကိုဒေါ်လာသန်း100လောက်တော့မှအကုန်ခိုင်ပြီးတော့ရိုက်ထားတာတဲ့ Galactic Empire ကြီးပြိုကွဲသွားပြီးတဲ့နောက် First Order အာဏာရှင်တွေပေါ်လာခင်စက်ကြားကာလကိုအခြေခံပြီးတော့ The Mandalorian ကိုဇာတ်အိမ်တည်ထားတာဗ
ျ Lucasfilm ကဖန်တီးတဲ့ Mandalorian ကိုရုပ်ရှင်ကားအနေနဲ့မဟုတ်ဘဲ online ပေါ်မှာပဲ streaming လုပ်ကြည့်နိုင်မဲ့ပထမဆုံး Star Wars ရုပ်သံ series မျိုးတကဘာလုံးက Star Wars ပရိသတ်တွေကတိတ်ကိုစိတ်ဝင်စားကြတာအဲဒါကြောင့် Disney Plus ကို American, Canada နဲ့ Netherlands သုံးနိုင်ငံမှာပဲဝင်ဆောင်မှုစပြီးတော့ကျန်တဲ့နိုင်ငံတွေကပရိသတ်တွေကတိတ်မကျေနပ်ကြဘူးလေ
အခုလိုမျိုးလူကြိုက်များကြော်ကြားတဲ့ရုပ်ရှင်တွေရုပ်သံဇာတ်လမ်းတွေမှတ်တမ်းရုပ်ရှင်တွေကို Disney Plus ဝင်ဆောင်မှုယူထားတဲ့သူတိုင်းကြိုက်တဲ့အချိန်မှာအချိန်မရွေးကြည့်နိုင်မဲ့အပြင်Disney Company ကဖန်တီးတဲ့ရုပ်ရှင်တွေကိုလည်းအကန့်အသတ်မရှိကြည့်နိုင်ကြမှာမဟုတ်လို့တခြားဝန်ဆောင်မှုတွေထက်သူတို့ Disney ကထူတယ်လို့ Clark Spencer ကအခုလိုပြောပါတယ
် Obviously there'll be a lot of players out there but I think for us having that depth of that library and the storytelling talent
တခြား online streaming လုပ်ငန်းတွေအများကြီးရှိမှသိကြပါတယ်ဒါပေမဲ့ Disney Plus မှာကအမျိုးအစားမျိုးစုံရုပ်ရှင်ကားတွေကိုကြည့်နိုင်ကြမယ့်အပြင်ဇာတ်လမ်းတွေကိုတူမတူအောင်တရုပ်ဖော်ပြနိုင်တဲ့ Disney Studio ရဲ့ထူးခြားမှုကတခြားဝင်ဆောင်မှုတွေနဲ့ကွဲပြားထူးခြားနေလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်။ online ပေါ်မှာဓာတ်ရိုက် streaming ဝင်ဆောင်မှုပေးနေတဲ့လုပ်ငန်းတွေမှာလက်ရှိလူကြီးအများဆုံးက Netflix ဝင်ဆောင်မှုပါ။မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်ဝှမ်းမှာ Netflix ဝင်ဆောင်မှုယူထားသူကအခု2019ခုနှစ်အတွင်းမှာတန်း160လောက်ရှိတယ်လို့ New York Times သတင်းစာဆောင်းပါးတစ်ပုဒ်မှာဖော်ပြပါတယ်။ Amazon ရဲ့ဒီ Amazon Prime ဝင်ဆောင်မှုယူထားသူကလည်းတန်း100လောက်ရှိတယ်။နောက် Hulu streaming ဝင်ဆောင်မှုယူပြီးရုပ်ရှင်ကြည့်သူကလည်းတန်း30လောက်ရှိတယ်တဲ့ဝင်ဆောင်မှုတိုင်းမှာဒီထူးထူးခြားခြား content တွေရှိနေတော့သူပရိသတ်နဲ့တူပဲ Apple company ကလည်း Apple TV Plus ဆိုပြီးတော့မှ Disney Plus ထက်ကိုရပ်ပိုင်းမဲ့ service streaming ဝင်ဆောင်မှုအသစ်ကိုစခဲ့သေးတယ
်အဲ့ဒါကြောင့်မလို့အခုလဲ Disney Plus ဝင်ဆောင်မှုကိုစိတ်ဝင်စားလို့အရင်ယူထားပြီးသားဝင်ဆောင်မှုတွေဖြတ်မလားဆိုတော့လည်းမဖြတ်ဘူးလို့ Disney ပရိသတ် Kathleen Casino ကပြောတာဗျ
I don't think I'm going to quit it. I think I'm just going to add on cuz I watch like from Hulu I watch some shows.
Tomorrow Netflix ဝင်ဆောင်မှုကိုဖျက်ဖြစ်မယ်မထင်ပါဘူး. Disney Plus ကိုပဲဝင်ဆောင်မှုထပ်ယူဖြစ်မယ်လို့ထင်ပါတယ်. Hulu ကိုလည်းကျွန်မကြည့်ပြတယ်. Netflix ကတချို့အစီအစဉ်တွေကိုလည်းကြည့်ပြပါတယ်. အခုဆိုရင် Disney ကနေလည်းကြည့်ပြအောင်ပါ.
Disney ရုပ်ရှင် Frozen ပရိသတ်တယောက်ကလည်း Disney Plus မှာမှာကြည့်နိုင်မယ့်အစီအစဉ်တွေကြောင့်ဝင်ဆောင်မှုယူဖို့စိတ်ဝင်စားနေတယ်ဗျ.
I think so. It's like a Netflix but for Disney from what I understand. And I heard they're going to do a Frozen
Netflix making of Disney ကလို့ကျွန်မနားလည်ထားပါတယ်.
frozen ရုပ်ရှင်ကားကိုဘယ်လိုရိုက်မလဲဆိုတော့မှတ်တမ်းရုပ်ရှင်ပြမယ်လို့ကြားသိထားတော့အဲ့ဒါကိုကြည့်ရဖို့ကျွန်မစိတ်လှုပ်ရှားနေပါတယ်
။ Disney Plus ဝင်ဆောင်မှုကိုလဆင်ကြီးပေးယူမယ်ဆိုရင်တစ်လောက် American Dollar 9 Dollar ပေးရမယ်။တစ်နှစ်ဝင်ဆောင်မှုယူမယ်ဆိုရင်တော့တစ်နှစ်ကိုဒေါ်လာ80ပေးရပါမယ်။အခုလိုမျိုး online streaming ဝင်ဆောင်မှုတစ်ခုပြီးတစ်ခုပေါ်လာတော့ပုံမှန်ရုပ်သံအစီအစဉ်တွေဂျိုရုကတဆင့်ပြတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်တဲ့သူပို့ပို့ပြီးတော့နှဲသွားမယ်လို့လေးလာသူတွေကခံမှန်းကြပါတယ်။2020ခုနှစ်လောက်ကြာလို့ရှိရင် American 9ယောက်မှတစ်ယောက်က TV ကလာတဲ့အစီအစဉ်တွေကိုကြည့်ကြတော့မှမဟုတ်ဘူးလို့ကြိုတွက်ထားတဲ့ကိုသားညိုဦးရ
။ Cable TV အခပေးရုပ်သံ line တွေမှာတော့ပရိသတ်ကခိုင်နေတော့မယ်ဗျ။Game of Thrones လို့ဒီ HBO ကရိုက်တဲ့ရုပ်သံ series မျိုးတွေကြောင့်မလို့အခပေးရုပ်သံ line တွေရဲ့ပရိသတ်တွေကလည်းခိုင်မာအားပေးနေကြတော့မယ်။အဲဒါကြောင့်မလို့ Disney Plus အနေနဲ့ရည်ရှည်ပရိသတ်တွေရှိနေဖို့တော့လုပ်ဖို့လိုတယ်လို့အကြံပြုကြတယ်မဆုမြတ်မော
။ Disney Company ကတော့9နှစ်အတွင်းမှာဒီ Disney ပရိသတ်တန်း60ကနေပြီးတော့တန်း90ကြာရမယ်လို့တွက်ထားတာပဲရှင်။အခုလိုမျိုး streaming ဝင်ဆောင်မှုတွေကြောင့် internet ချိတ်ဆက်နိုင်တဲ့ 4K TV တွေလည်းသူ့ထက်ကအရေးသွေးကအောင်စမ်းသစ်အောင်ထွင်နေကြတယ်လေ။Apple TV လိုမျိုး streaming media player တွေကလည်းရှိလာပါတယ်။ Disney Plus ဝင်ဆောင်မှုကို TV ပေါ်မှာကြည့်နိုင်တယ်လို့ computer ပေါ်မှာလည်းကြည့်နိုင်မယ်။ Mobile လက်ကင်ဖုန်းတွေ tablet computer တွေပေါ်ကလည်းကြည့်နိုင်ပါမယ်။ဒါတွေမှာ PS4 တို့ Xbox One တို့လိုမျိုး game ကစားတဲ့ set တွေကနေလည်း streaming လုပ်ပြီးတော့ကြည့်နိုင်မှာဖြစ်ပါတယ်ရှင်။
မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်နားဆင်ကြကြရတာပါရှင်အခုဆက်ပြီးမအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါ
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်ဒေသမှာတော့ K-pop နာမည်ကျော်အစိုးရကောင်မလေးတယောက်ဖြစ်တဲ့ CA ဘာလို့များသူ့ရဲ့ကိုစားပြုကုမ္ပဏီအဖွဲ့နဲ့စာချုပ်ရက်လိုက်တာပါလေပြီးတော့နာမည်ကျော်အစိုးရ James Blunt သူနေတဲ့ Chelsea ရက်ကွက်မှာ Pub Sign Design ACC လေးဖွင့်လိုက်ပါရင်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းထုတ်ထွားတွေကိုပြောပြပေးသွားပါမယ်K-pop နာမည်ကျော်ဆိုရမလေးတယောက်သူ့ကိုစားပြုတဲ့အဖွဲ့နဲ့လမ်းခွဲလိုက်ပါရင်နာမည်ရင်းကအီချဲရင်သူ့ရဲ့ K-pop အမှုပညာနာမည်ကတော့ CL ဖြစ်ပါတယ်သူ့ကိုတည်တဲ့မူပိုင်ခွင့်အစာချုပ်ချုပ်ထားတာကိုရက်စဲဖို့ဆုံးဖြတ်ချက်သဘောတူညီမှုရသွားပြီလို့သူ့ကိုကိုစားပြုတဲ့သူ့ရဲ့ manager company YG Entertainment ကပြီးခဲ့တဲ့တောက်ကြကပဲကြေညာသွားတာပါCL ရဲ့ရှေ့လျှောက်အမှုပညာလုပ်ငန်းတွေကိုလည်းဆက်ပြီးတော့အားပေးသွားကြပါဆိုပြီးတော့သူ့ရဲ့ K-pop ပြည်သက်ကို YG Entertainment ကတိုက်တွန်းပြီးတော့သူ့ကိုလည်းအကောင်းဆုံးစုမွန်တောင်းပေးထားပါတယ်။ CL 2009ခုနှစ်မှာ K-pop blogger တွေစရောက်လာတာဖြစ်ပြီးတော့ Park Bon Central Park နဲ့ Common Zero ပါဝင်တဲ့ 2NE1 အဖွဲ့ရဲ့ခေါင်းဆောင် Rap တချင်းတွေကိုအဓိကတည်ဆူသူဖြစ်ပါတယ်။သူတို့ 2NE1 အဖွဲ့က2016ခုနှစ်မှာဖြစ်လိုက်တာပါ။သူကတော့2016ခုနှစ်မှာအင်္ဂလိပ်လိုဆိုတဲ့ Lift ဆိုတဲ့တေးတပြားထွက်ခဲ့ပြီးတော့ Billboard Hot 100 Billboard ရဲ့ Hot ဖြစ်ဆုံးတေးနံပါတ်100အဆင့်မှာဝင်ခဲ့လို့ဒီ Billboard သချင်းဝင်တဲ့ပထမဦးဆုံးအမျိုးသမီးကိုရီးယားဆိုတော့ဖြစ်ပါတယ်။ဒါကြောင့်2016ခုနှစ်မှာပဲ Times Magazine ကသူ့ကို The Future of K-pop in America American ပြည်အောင်စုရောက် K-pop ရဲ့အနာဂတ်ဆိုတဲ့ခေါင်းစဉ်နဲ့ဖော်ပြခဲ့ပြီးတော့သူကတမျိုးကြ K-pop တို့ရဲ့ CEO ဘောင်ကိုလည်းချက်ပေးခဲ့သူဖြစ်တဲ့နာမည်ကျော်ပါတယ်။အခုလက်တလောမှာပဲသူကအမေရိကန်ပြည်သူကနာမည်ကျော် Black Eyed Peas အဖွဲ့နဲ့ပေါင်းပြီးတော့တချင်းတစ်ပုတ်လှုပ်ထားပါတယ်ရှင်။နာမည်ကျော် British ဆိုတော့ James Blunt ဟာ You Are The Beautiful ဆိုတဲ့တချင်းနဲ့နိုင်ငံတော်မှာအောင်မြင်မှုရခဲ့ပြီးတော့အခုတော့သူက AACC Public တခုဖွင့်ဖို့အစီအစဉ်နေတာပါ
။ Spanish. That's for you.
သူနေတဲ့ရက်ွက်ထဲက Pop အရက်ဆိုင်လေးပိတ်ပြီးတော့အိမ်နေနဲ့ပဲထားရမယ်ဆိုတာကြတော့အိမ်ဆိုင်လေးကိုဝယ်ပြီးတော့ဆက်ပြီးတော့လဲပတ်နေအောင်လုပ်ဖို့အတွက်သူဆုံးဖြတ်ခဲ့တာပါ။လန်ဒန်မြို့တော်ရဲ့အနောက်တောင်ဘက်ကလူချမ်းသာတွေနေတဲ့ Chelsea ရပ်ကွက်မှာရှိတဲ့ The Fox and Pheasants ဆိုတဲ့ဆိုင်လေးကသူ့အိမ်နဲ့ language ကျိုးလေးမှာရှိတာဖြစ်ပါတယ်
။ Run down and very sad and I've always said you know if it came off for sale I know what I would do
ဆိုင်ကရဲဆုံနေပြီးတော့ကြည့်ရတာလဲလုံးဝကိုစိတ်ချမ်းသာစရာမရှိပါဘူး။ဒီဆိုင်လေးရောက်ရင်တော့ငါဝယ်မယ်ဆိုတော့ယင်းလေးကသူစဉ်းစားနေတာပါတဲ့။ဒါပေမဲ့တကယ်တမ်းအဲ့ဆိုင်လေးကိုပိုင်ဆိုင်နိုင်လိမ့်မယ်လို့ထင်မထားခဲ့မိဘူးလို့ James Blunt ကပြောပါတယ်။ဒီနေ့မှာသူနဲ့တငယ်ချင်းတစ်ယောက်တွေ့တော့အဲ့တငယ်ချင်းကအိမ်ချမ်းမြေအလုပ်လုပ်တယ်လို့ပြောတယ်ပြီးတော့အဲ့ public ကိုရောင်းတော့မယ်ဆိုတာလဲသူက James Blunt ကိုပြောပြတာပါအဲ့ဒါနဲ့ကျွန်တော်လဲဒီ public ကိုဝယ်မယ်ဆိုပြီးတော့ပြောလိုက်တယ်တဲ့အဲ့မှာသူနဲ့အပြိုင်အဲ့ pub ကိုလိုက်ဝယ်တဲ့သူတွေလည်းရှိပါတယ်သူတို့ကအဲ့နေရာကိုလူနေအိမ်ဖြစ်နေပြောင်းလိုက်မှာပါဒါမဲ့လဲ James Blunt ကတော့အဲ့ pub ကို pub အတိုင်းပဲဆက်ပြီးတော့ထားပြီးတော့ဒီရက်ွက်ထဲကလူတွေလာပြီးတော့တွေ့ဆုံနိုင်တဲ့အများပြည်သူစုဝေးတဲ့ဘားဆိုင်လေးဖြစ်နေထားမယ်လို့အမခံပြောဝယ်ယူခဲ့ပါတယ် ောက်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht.
မေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ကြကြရတာပါရှင်။အခုတော့မနက်ဖြန်အင်ကာညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင
်။ရရှိမှာပြန်ဒီမနက်ငယ်လူခုရင်မှတ်တမ်းတွေနဲ့ပတ်သက်လို့ငငယ်တကာဖိအားတွေဟာမကြုံစဘူးအောင်ပဲအခုနှစ်ပိုင်းထဲမှာမြင့်တက်လို့လာပါတယ်။ဒီပေါ်မြမအစိုးရရဲ့တုံ့ပြန်ချက်နဲ့တဏ္ဍာရီဆွမ်းဆောင်မှုတွေဟာစီလျော်မှန်ကန်မှုရှိရလားလုံလောက်မှုရှိပါရဲ့လားလာမယ့်အင်္ဂါနေ့ညဒဲရီလိုက်အစီအစဉ်မှာတော့နိုင်ငံတကာဖိအားနဲ့မြမတုံ့ပြန်ချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမြင်းမြန်လူရဲ့သရရှင်တွေအနေနဲ့ VOA မြမပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပေးပို့ထားမယ်ဆိုရင်ဒဲရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိမြန်ကြမယ့်သတင်းရှင်တွေကိုဖိတ်ခေါ်ပါရစေ
။နောက်ပါအင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။မနက်ပိုင်းအင်္ဂါနေ့မနက်ခင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ် VOE ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတနင်္လာနေ့ညဘက်ထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါမယ်ရှင
်။ဟောင်ကောင်မှာဆန္ဒပြကျောင်းသားတွေရှိနေတဲ့ Polytechnic တက္ကသိုလ်ကျောင်းဝန်းပတ်လည်ကိုဒုတိယနေ့အဖြစ်လုံခြုံရေးတပ်ဖွဲ့တွေဆက်ပြီးဝိုင်းထားပါတယ်။တက္ကသိုလ်ဝင်းထဲမှာပိတ်မိနေတဲ့ယာနဲ့ချီတဲ့ဆန္ဒပြသူတွေနဲ့ပူးပေါင်းမှုအတွက်ဆန္ဒပြလူအုပ်ကြီးကလုံခြုံရေးအတားအဆီးတွေကိုညပိုင်းတုန်းကကြော်ဖြတ်ဖို့စူးစမ်းခဲ့ကြပါတယ်။ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ယိုပုံးတွေနဲ့လူစုခွဲခဲ့ပါတယ်ဒီကနေ့အစောပိုင်းတော့အထီးကရုံးနှိမ့်နေရင်ရဲတွေဝိုင်းထားတဲ့ကြားကပဲဆန္ဒပြចောင်းသားတချို့ចောင်းတွေကနေထွက်ပြေးဖို့စူးစမ်းခဲ့ပါတယ်ထွက်ပြေးကြတဲ့ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ယိုပုံးတွေနဲ့ပြစ်ပောက်ခဲ့တယ်လို့နောက်ကလိုက်ပြီးဖမ်းဆီးခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲသင့်မသင့်စုံစမ်းနေတဲ့အောက်လွှတ်တော်ကော်မတီတွေမှာအခုသတင်းပတ်ထဲမှာသက်သေ၈ယောက်ထက်မနည်းကိုစစ်ဆေးဖို့ရှိနေပါတယ်အဲ့ဒီထဲမှာဥရောပသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီး Gordon Sondland ကအဓိကပုဂ္ဂိုလ်ဖြစ်ပါတယ်သူကတော့လာမယ့်ပုတ်ထုနေ့မှာကြားနာစစ်ဆေးဖို့စီစဉ်ထားပါတယ်။သီရိလင်ကသမရအဖြစ်ကျန်းသစ္စာကျိန်ဆိုခဲ့တဲ့ Gotabaya Rajapaksa ကသူ့အဆိုရအနေနဲ့နိုင်ငံရဲ့လုံခြုံရေးကိုဦးစားပေးဆောင်ရွက်သွားမယ်လို့သမရအဖြစ်ပထမဆုံးပြောကြားတဲ့မင်ခွန်းထဲမှာကတိပြုသွားပါတယ်။ Anuradhapura မြို့ကရှေးဟောင်းဖျားပရဝန်ထဲမှာလုပ်တဲ့ကျန်းကျိန်ပွဲအတွင်းမှာသမရ Rajapaksa ကလူနည်းစုတမျိုးနဲ့မွတ်စလင်လူမှုအသားဝိုင်းတွေကိုလည်းသူနဲ့အတူလက်တွဲကြဖို့အတွက်တိုက်တွန်းခဲ့ပါတယ်။အီရန်မှာလောင်စာဆီဈေးတွေတိုးမြင့်ခဲ့တဲ့အစိုးရရဲ့ဆုံးဖြတ်ချက်ကိုအီရန်ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကြီးကထောက်ခံခဲ့ပါတယ်။လောင်စာဆီဈေးတွေမြင့်တက်ခဲ့တာကြောင့်စနေတနင်္ဂနွေရုံးပိတ်ရက်အတွင်းသေဆုံးမှုရှိတဲ့အထိဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။လောင်စာဆီဈေးတိုးမြင့်တဲ့ကိစ္စနဲ့ပတ်သက်လို့သဘောထားကွဲမှုတွေရှိနေပေမဲ့အုပ်ချုပ်ရေးဆိုင်ရာအကြီးအကဲတွေလုပ်တဲ့ဆုံးဖြတ်ချက်ပေါ်သူထောက်ခံတယ်လို့ဩဇာညောင်းတဲ့ဘာသာရေးခေါင်းဆောင်ကြီးကပြောကြားခဲ့ပါတယ်။
တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညအစည်းအဝေးထုတ်လွှင့်ရမှုကမက်ခင်ဖြူထွေးဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီခဲလ်ဒူဗင်စကီဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစည်းအဝေးအစအဆုံးကိုအသံလွှင့်ချိန်ပြီးခြင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေနှာစင်နိုင်ပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.